Welcome to the Voice of America, in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကနေ2025ခုနှစ်ဇန်နဝါရီလ20ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ30kHz 9963ညတို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုအစီအစဉ်မှုဖြင့်ကျမစုမွန်ကတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညချမ်းသာတော်ရရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမက်စုမွန်နဲ့တင်ဆက်ပေးသွားဖို့ရှိကြပါတယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကဒီကနေ့ကျန်းသစ္စာကျင်းပပါပြီကိုကန်တပ်ဖွဲ့ MNDA နဲ့စစ်ကောင်စီကြားတရားဝင်အပြစ်ခတ်ရစေးသဘောတူညီမှုရရှိသွားပါပြီ။ထိပ်သီးအစည်းအဝေးတွေမှာမြန်မာစစ်ကောင်ဆောင်တွေတက်ခွင့်မပေးဖို့ ASEAN ကဆက်ပြီးတော့ဆုံးဖြတ်လိုက်ပါတယ်ဆိုတဲ့ထိပ်တန်းရောက်သတင်းတွေကိုပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိပ်တန်းရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုလည်းရှုစားနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့ American ပြည်ထောင်စု Washington DC မြို့တော်မှာဒီကနေ့ကျင်းပမယ့်ရွေးကောက်ခံသမ္မတ Donald Trump သမ္မတတာဝန်ယူဖို့ကြမ်းကြိမ်တဲ့နေ့ဒါရိုက်တင်ဆက်မှုအစီအစဉ်နဲ့စကြပါရစေ။ကျမတို့ရဲ့ VOA မြန်မာပိုင်းဝိုင်းတော်သားကိုအောင်ကိုဒါရိုက်ဆက်သွယ်မြင်ပြန်ကြပါရစေ။ကိုအောင်ရေဟုတ်ကဲ့ဒီကနေ့ကတော့ရွေးကောက်ခံသမ္မတ Donald Trump ကသူဒီတာဝန်ယူဖို့ကြမ်းကြိမ်တဲ့နေ့ဆိုတော့ဒီကနေ့ Washington DC မြို့တော်မှာကျန်းသစ်စာကျင်းပပွဲနဲ့ပတ်သက်ပြီးတော့ဒီစီစဉ်ထားတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဗားရီများသိထားပါလဲရှင်
။ဟုတ်ကဲ့ပါ။ဒီနေ့ကတော့ဒီမနက်ပိုင်းမှာပေါ့နော်။မနက်ပိုင်း7:00ခွဲလောက်မှာသမ္မတဒေါ်နယ်ထရမ့်ကဒါဟိုလုံးကဒီအစင်လာတိုင်းပေါ့နော်သမ္မတတွေအဆက်ဆက်အစင်လာတိုင်းဒီနေ့မှာစိန့်ဂျွန်ချတ်စ်ကိုသွားပြီးတော့ဘုရားကျောင်းမှာဝတ်ပြုဆုတောင်းပါတယ်အဲ့ဒီနောက်တော့အင်ဘီရိုကိုသွားပါပါဆိုတော့အင်ဘီရိုမှာလက်ရှိသမ္မတဂျိုးဘိုင်ဒန်ကနေပြီးတော့အခုဒီသမ္မတဒေါ်နယ်ထရမ့်ကိုလက်ဖက်ဝိုင်းနဲ့အက်ခံပါပါဆိုတော့အဲ့ဒီကနေ7:00ခွဲလောက်မှာပေါ့နော်အင်ဂျူရောနေဒီကွန်ဂရက်လွှတ်တော်အဆောက်အဦပေါ့ကျန်းသစ်စာတင်ဆိုမဲ့ကွန်ဂရက်လွှတ်တော်အဆောက်အဦကိုဒီသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဂျိုးဘိုင်ဒန်တို့ကားတစီးတဲ့နဲ့အတူသွားမယ်ဆိုပြီးတော့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီအခုဒီကျွန်တော်နောက်မှဆိုလို့ရှိရင်ဒီကွန်ဂရက်လွှတ်တော်အဆောက်အဦမှာပေါ့နော်ပုံမှန်အားဖြင့်တော့ဒီကွန်ဂရက်လွှတ်တော်ရဲ့ဒီအနောက်ဖက်မျက်နှာစာမှာကျန်းသစ်စာတင်ဆိုပွဲကျင်းပလိမ့်ရှိပါတယ်ဒီကျန်းသစ်စာတင်ဆိုပွဲကိုဒီကွန်ဂရက်လွှတ်တော်ရဲ့မျက်နှာချင်းဆိုင်မှာရှိတဲ့ဒီ National Mall လို့ခေါ်တဲ့မြခင်ပြည်ကနေပြီးတော့ဒီပရိသတ်သိန်းနဲ့ချီပေါ့နော်ပရိသတ်2သိန်းခွဲလောက်လာရောက်ဖို့လဲစီရင်ပေးထားပါတယ်ဒါပေမဲ့လည်း Washington DC မှာဒီနေ့မုံတိုင်းနဲ့ရာသီဥတုအလွန်အေးတာကြောင့်ကျန်းသစ်စာချိန်ဆပွဲကိုအပြင်ဘက်မှာမကျင်းပတော့ရဲနဲ့ဒီ Capital လွှတ်တော်ရဲ့ Rotunda ပေါ့နော်ဒီလိတ်ခုံးအမိုးအဆောက်အဦကြီးအောက်ကဒီခန်းမမှာကျင်းပဖို့ဆိုပြီးတော့အစီအစဉ်ရွှေ့ပြောင်းခဲ့ပါတယ်ဆိုတော့သမရနဲ့ဒုသမရဂျီရီဗန်စ်တို့ကကျန်းသစ္စာသမရအဖြစ်ပေါ့နော်ကျန်းသစ္စာချိန်ဆမှာတော့နှစ်လေမွန်းတဲလောက်မှာပါဆိုတော့ဒါပြီးရင်တော့ဒီသမရဂျိုးဘိုက်တန်ကိုပေါ့နော်သမရဒေါ်နယ်ထရမ့်ကနေပြီးတော့တရားဝင်လိုက်ပါပို့ဆောင်တာပေါ့နော်သမရဂျိုးဘိုက်တန်ရဲ့သမရတက်တန်ကိုဆုံးသွားပြီဖြစ်တာကြောင့်မလို့သမရဂျိုးဘိုက်တန်ဒီဝါရှင်တန်ဒီစီကထောက်ပါတာကိုသမ္မတဒေါ်နယ်ထရမ့်တို့ကဒီကွန်ဂရက်လွှတ်တော်အရှိတ်အဝါညနေစာကနေပြီးတော့လိုက်ပါပို့ဆောင်နှုတ်ဆက်မှာပါအဲ့ဒီနောက်တော့ဒီသမ္မတဒီဒေါ်နယ်ထရမ့်ကဟိုရာသီဥတုအေးတာကြောင့်ပေါ့နော်ပုံမှန်အားဖြင့်ဆိုလို့ရှိရင်တော့ဒီကျန်းသစ္စာချိန်ဆပြီးလို့ရှိရင်ဒါသမ္မတကဒီလာရောက်ပြီးတော့ထောက်ခံကြိုဆိုကြတဲ့သူတွေကိုနှုတ်ဆက်တဲ့အနေနဲ့ဒီလွှတ်တော်ကနေထွက်ပြီးတော့အင်ဘူရောရှိတဲ့ပန်ဆယ်ဗေးနီးယားလမ်းမကြီးတစ်လျှောက်မှာပေါ့နော်သမရကဒီသမရရဲ့ဇနီးအပါဝင်ပေါ့လေလမ်းလျှောက်ပြီးတော့နှုတ်ဆက်လေရှိပါတယ်ဒီနှစ်မှာတော့အဲ့ဒီအစီအစဉ်ကိုထပ်သိမ်းလိုက်ပြီးတော့ဒီ Washington DC မှာရှိတဲ့ Capital One Arena ပေါ့နော်ဒီခန်းမကြီးထဲမှာလူ1000လောက်ဆံပါတယ်ဆိုတော့အဲ့ဒီမှာဒီသမရကသူတို့ကိုလာရောက်ပြီးတော့ထောက်ခံခဲ့ကြတဲ့သူတွေနဲ့တွေ့မှာပါဆိုတော့ညနေပိုင်းမှာတော့အင်ဂျီရောမှာဒီ executive order တွေပေါ့နော်သမရရဲ့ main ဌာနချက်တွေကိုလက်မှတ်ထိုးပြီးတော့ညဘက်မှာတော့ဒီဒီစာပွဲတွေညစာစာပွဲတွေကျင်းပဖို့ရှိပါတယ်
ဟုတ်ကဲ့ရှင်အဲ့လိုမျိုးဒီကျန်းသစ္စာကျင်းစိုးပွဲကိုရာသီဥတုအေးတဲ့အတွက်ပေါ့နော်လွတ်တော်ရဲ့အတွင်းမိုင်းမှာပြောင်းရွှေ့ပြီးတော့ကျင်းပတာဆိုတဲ့ခါကြတော့ဒီကျန်းကျင်းပွဲကိုဒီဘယ်သူတွေတက်ရောက်ဖို့ရှိလဲဘယ်သူတွေတက်ရောက်နေပါလဲရှင
်ဒီကျန်းသစ္စာကျင်းစိုးပွဲကိုအမေရိကန်ပမရာတွေရာဆိုရင်တော့အရင်ပမရာတွေဖြစ်တဲ့ဘီလ်ကလင်တန်ဂျော့ဂျ်ဒဘလူးဘွတ်ရှ် now ဒီဂျော့ဂျ်ဒဘလူးဘွတ်ရှ် you know ပမရာဘရိတ်ကိုပါမှာ now လက်ရှိပမရာโจไบเดนทุตมระคัมลาแฮริสတို့တက်ရောက်มาว่ะဆိုတော့ now တခြားလွတ်တော်အမတ်ကြီးပေါ့เนาะအထက်လွတ်တော်အလွတ်တော်အမတ်ကြီးတက်ရောက်ပါမယ်အဲတန်တမန်နေလဲတက်ရောက်ပါမယ် now ဒီလွတ်တော်တွေကဒီခမ်းမကြီးကလူ6လောက်ပဲဆန်နေအတွက်အားလုံးတော့တက်ရောက်နိုင်မှာမဟုတ်ပါဘူးအဓိကအရေးကြီးတဲ့အထင်ကြီးတဲ့ပုဂ္ဂိုလ်တွေတက်ရောက်มาว่ะနောက်တစ်ခုကတော့ဒီစီးပွားရေးလုပ်ငန်းရှင်တွေဖြစ်တဲ့ Meta Company ပေါ့เนาะ Mark Zuckerberg တို့တက်မယ် now SpaceX Company ကElon Musk, now Google, Apple, now TikTok စသဖြင့်ပေါ့နော်အဲဒီ company တွေကအကြီးအကဲတွေတက်ရောက်ပါမယ်ဆိုတော့ထူးခြားတာကတော့ဒီနေ့မှာပေါ့လေဟိုပုံမှန်အဖြစ်ဆိုရင်တော့ဒါ American သမ္မတရရဲ့အဲဒီကျန်းသက်စာကျင်းဆိုပွဲကိုအဲတန်တမန်တွေပဲတက်ရောက်လို့ရှိပါတယ်ဆိုတော့ဒီနေ့မှာတော့သမ္မတ Joe Biden ကအဲသမ္မတရှီကျင်းပင်ရုပ်သမ္မတရှီကျင်းပင်အခမ်းအနားတက်ရောက်ဖို့ဖိတ်ကြားပါတယ်ဒါမှမဟုတ်လည်းပဲအဲအယုတ်ကနေပြီးတော့ဒုသမရသာဒီခန္ဓာကိုလာပြီးတော့တက်ပါပါနောက်တစ်ခုကဒီအာဂျင်တီးနာသမရအလာပြီးတော့အခန္ဓာတက်ပါမယ်နောက်အီတလီဝန်ကြီးချုပ်အခန္ဓာတက်ဖို့ရှိတာကိုကျွန်တော်တို့သိရပါတယ
်ဟုတ်ကဲ့ပါရှင်အရင်တော့ဆိုလို့ရှိရင်တော့ဒီကြမ်းကြိမ်ပြီးသွားတဲ့ခါကြလို့ရှိရင်အိမ်ဖြူတော်ရှိတဲ့ပါဆာဗေးနီးယားလမ်းမတစ်လျှောက်ကိုသမရကလမ်းလျှောက်ပြီးတော့နှုတ်ဆက်လေးရှိပါတယ်အခုကျတော့အေရိုနိုဆိုပြီးတော့အတွင်းမိုင်းကိုပြောင်းရွှေ့ပြီးကျင်းပတဲ့အခါမှာဒီသမရကိုဒီထောက်ခံတဲ့သူတွေဒီကျန်းသစ္စာကျင်းစိုးပွဲကိုတက်ရောက်လာမဲ့ဒီဒီအမေရိကန်ပြည်သူတွေအတွက်ကိုရောဒီနှစ်မှာဘာတွေအစီအစဉ်တွေလုပ်ထားတယ်လို့သိရပါလဲရှင်ကိုအောင
်ဟုတ်ကဲ့ဟိုကျွန်တော်ခုနပြောခဲ့သလိုပဲပေါ့နော်ဒီဝါရှင်တန် DC ဒီကက်ပီတယ်ဟေးပေါ့နော်ကွန်ဂရက်စ်လွတ်တော်အစအဦးနောက်အိမ်ဘီရိုနဲ့မလန်းမကမ်းမှာရှိတဲ့ capital 1 arena မှာအဲဟိုနားလို့သမရကိုလာရောက်ပြီးတော့ထောက်ခံတဲ့သူတွေကွန်ပျူတာတူတွေနဲ့တွေ့မှာပါအဲမနေ့ညကလည်းပဲအကျိုးပေါ့တတင်းနေနေညကလည်းပဲဒီအကျိုးအောင်ပွဲခံတဲ့အနေနဲ့ပေါ့ Trump နဲ့ခုနလိုသူတို့ကိုထောက်ခံတဲ့သူတွေဒီအခမ်းအနားကိုတက်ရောက်တာကိုကျွန်တော်တို့သိရပါတယ်
ဟုတ်ကဲ့ရှင်အဲ့တော့သမရအဖြစ်နဲ့ဒေါ်နယ်ထရန့်တာဝန်ဆပြီးတော့ယူတဲ့အချိန်မှာရွေးကောက်ပွဲရဲ့ဂရီကဝတ်တွေကိုအကောင့်ထဲပေါ်မယ်ဆိုပြီးတော့ပြောထားပါတယ်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရောကိုအောင်ဘာများသိထားတာရှိပါလဲရှင
်ဟုတ်ကဲ့သမရဒေါ်နယ်ထရန့်ကသူဒီရွေးကောက်ပွဲကိုဝင်ကြိမ်တဲ့အချိန်မှာပေါ့နော်အမေရိကမှာဆိုလို့ရှိရင်အထူးသဖြင့်လူဝင်မှုကြီးကြပ်ရေးပေါ့နော်အမေရိကမှာတရားမဝင်ဝင်ရောက်ပြီးတော့နေထိုင်နေကြတဲ့သူတွေကျွန်တော်များတယ်ဆိုတော့ဒီကိစ္စကိုသူ့အနေနဲ့ကျက်ကျသာသာကြိုက်တယ်မယ်ဆိုပြီးတော့ပြောထားပါတယ်အရင်ပထမတက်တန်းမှာလည်းပဲအခုလိုမျိုးဒီလူဝင်မှုကြီးကြပ်ရေးငွေဝါရီနဲ့ပတ်သက်ပြီးတော့သမရကတော့တင်းတင်းကျပ်ကျပ်ကြိုက်တယ်ခဲ့တာပါအခုတစ်ခေါက်မှာလည်းပဲအဲ့ဒီထတ်တူပေါ့နော်ဒီတရားမဝင်နေတဲ့သူတွေကိုလိုက်ပြီးတော့ဖမ်းဆီးမယ်သူတို့ရဲ့ဒီမျိုးတွေရွာတွေကိုပြန်ပို့မယ်သူတို့နေရင်နိုင်ငံတွေကိုပြန်ပို့မယ်ပေါ့နော်အဲနောက်တစ်ခုကလည်းပဲအခုလိုဒီတရားမဝင်တဲ့သူတွေကိုလက်ခံထားတဲ့အသူတွေကိုလည်းပဲတင်းတင်းကျပ်ကျပ်စစ်ဆေးရတဲ့စစ်စစ်တာတွေလုပ်မယ်ဆိုပြီးတော့ပြရပါတယ်အထူးသဖြင့်ဒီမှာအမေရိကမှာဆိုလို့ရှိရင် Century City လို့ခေါ်တဲ့ဒီတရားမဝင်တဲ့သူတွေအထောက်ထားမဲ့တွေเนาะနေထိုင်ကြတဲ့မြို့ကြီးတွေရှိပါတယ်ဥပမာ Chicago တို့ Los Angeles တို့ New York တို့လိုမြို့ကြီးတွေမှာဆိုလို့ရှိရင်ဒီအထောက်ထားမဲ့နေထိုင်ကြတဲ့သူတွေလည်းပဲဥပမာအလုပ်လုပ်ပိုင်ခွင့်နောက်ဒီမှာနေထိုင်မကောင်းဖြစ်လို့ရှိရင်ပဲဖြစ်ဖြစ်ပေါ့နော်ကျမကြီးဆောက်ရှောက်မှုပေးတာတွေလည်းဖြစ်ဖြစ်အဲ့လိုကိစ္စတွေအစားတောင်းဝင်ပြီးတော့ဆောင်ရွက်ပေးနေရှိပါတယ်ဆိုတော့ဒီအပြင်ခုတလိုဒီကွန်တိနိုကြီးနေတဲ့ကိစ္စတွေငွေကြေးဖောင်းပွားနေတဲ့ကိစ္စတွေကိုလည်းတိုင်ပြန်သွားဖို့ဆိုပြီးတော့ရှိပါတယ်ဒီနေရာမှာခုတကျွန်တော်ပြောခဲ့သလိုလူမှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်အမေရိကမှာလည်းကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့အကြောင်းမျိုးမျိုးကြောင့်လာရောက်ပြီးတော့နေကြတဲ့လူတွေရှိပါတယ်ဆိုတော့ဒီလူမှုကြီးကြပ်ရေးဥပဒေတွေနဲ့ဒီနေ့ချက်ချက်ထုတ်ပြန်ပြီးတော့ကြံကြွတဲ့အခါမှာဘလို့အခြေအနေတွေပေါ့နော်ဘလို့ပုံစံတို့တွေတက်ရောက်မှုရှိမလဲဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီ New Jersey မှာနေထိုင်တဲ့ဒီလူဝင်မှုကြီးကြပ်ဥပဒေနဲ့ပတ်သက်ပြီးတော့ကြွမ်းကျင်နေပေါ့နော်ရှင်းနေ Front Wing ကိုကျွန်တော်မေးတဲ့အခါမှာတော့သူကသူသိထားသလောက်ကိုအခုလိုပြန်ပြီးတော့ပြောပြပါမယ
်တိအချက်ကတော့ကျွန်တော်တို့ Asylum ပေါ့ Asylum ရှောက်တဲ့အခါမှာ Asylum ရှောက်လိုက်တာနဲ့ တမရတက်ပြီးနောက်ပိုင်းမှာ asylum ရှောက်လိုက်တာ ਨੇ asylum interview ကိုအမြန်ဆုံးခေါ်มาဖြစ်ပါတယ်နောက်တစ်ခုကြတော့ဒီ asylum မှာ asylum interview သွားတဲ့ခါမှာ asylum ကိုရတဲ့မရတဲ့ကိုဆုံးဖြတ်တာတက်ကိုနိုင်ငံနဲ့ပတ်သက်တဲ့လုံခြုံရေးနဲ့ပတ်သက်တာတွေနောက်တစ်ခုကြတော့ဒီနိုင်ဒီ visa ရှောက်တဲ့အချိန်မှာဟလာအမားယွင်းနေဖြည့်ပြီးဖြည့်လာတာလေလိန်ပြီးဖြည့်လာတာတွေကိုပို့ပြီးတော့ focus လုပ်မှာပေါ့ပို့ပြီးတော့ဖြည့်မယ်ပေါ့နော်ပို့ပြီးဖြည့်မယ်ပြီးမှအဲ့ဒါကိုအောင်မော့ asylum ကိုအောင်မယ်မအောင်ဘူးဆိုတာကိုစဉ်းစားမယ်ဆိုတာဖြစ်လာနိုင်တယ်နောက်တစ်ခုဘယ်သူတွေအကြက်တဲတွေ့မလဲဆိုတော့ asylum ကိုတနစ်ကျော်ပြီးမှရှောက်တဲ့လူတွေအတွက်တနစ်ကျော်ပြီးမှရှောက်တဲ့လူတွေရဲ့ရဲ့ဒီတတိယနိုင်ငံမှာနေခဲ့တဲ့လူတွေပေါ့နော်တတိယဥပမာမြန်မာပြည်ကနေဒါတိုက်လာတာမဟုတ်ဘဲနဲ့စင်ကာပူမှာ3နှစ်နေလာတာတို့ဂျပန်မှာ2နှစ်နေလာတာတို့အလုံးလုံးပြီးတော့နေလာပြီးတော့ဒါတိုက်အမေရိကကိုရှောက်လာတဲ့လူတွေအတွက်ပို့ပြီးတော့နည်းနည်းလေးဖိအားပေးဖို့ရှိတယ် focus လုပ်မယ်နည်းနည်းလေးခတ်သွားမယ်နောက်တစ်ခုကចောင်းသားတွေចောင်းဗီဇာနဲ့လာပြီးတော့ចောင်းမတက်ပဲနဲ့ပြန်ပြီးတော့ asylum ရှောက်တဲ့အခါ asylum ရတဲ့မရတဲ့တက်ကိုဘာကြောင့်ကျောင်းသားဗီဇာနဲ့လာပြီးကျောင်းမတက်ရတာလဲဆိုတော့မေးခွန်းတွေကိုဖိပြီးမေးလာဖို့ရှိတယ်เนาะပြီးတဲ့အခါကျတော့ဒီ TPS နဲ့ပတ်သက်ပြီးတော့ကျွန်တော်တို့မြန်မာပြည်ကလူတွေကတော့ကန့်ကောက်နေတာတော့ TPS ကတော့ renew လုပ်ဖို့ရှိတယ်ဒါပေမဲ့ TPS ကိုပြန်ပြီးတော့နောက်ရောက်လာတဲ့လူတွေကို TPS ရှောက်ခွင့်ပေးမယ်မပေးဘူးဆိုတော့မသေးကြဘူးမပေးဖို့များတယ်ဒါပေမဲ့ရှောက်ပြီးသားလူတော့ TPS ကိုပြန်ပြီးတော့ renew လုပ်မယ်ဘာလို့ကျွန်တော်တို့မြန်မာနိုင်ငံအတွက်ခက်ခဲမှုကိုဒေါ်နယ်ထရမ့်ကနားလည်တယ်။နောက်တစ်ခါဒီ asylum သမားတွေရဲ့ TPS သမားတွေရဲ့ကျွန်တော်တို့မြန်မာနိုင်ငံသားတွေကဒုက္ခရောက်ဖို့မရှိဘူး။ဒီအခွင့်အရေးတွေကဆက်လက်ပြီးတော့ရှိနေမယ်လို့ပြောကြပါတယ
်။ Okay ဆိုတော့နောက်တစ်ခုကတော့ဒီ America မှာပေါ့နော် H1B visa နဲ့ပေါ့နော်ဥမာကျောင်းပြီးလို့ရှိရင်အလုပ်ကိုင်းနေရတဲ့အချိန်မှာဒီဟိုထုတ်ပေးတဲ့ visa ပေါ့။ဆိုတော့ဒီ visa တွေကိုလည်းပဲကိုရောကထက်ပို့ပြီးတော့အရေးအတွက်ပေါ့နော်အာပို့ပြီးတော့ထုတ်ပြီးသွားမယ်ဆိုပြီးတော့လောလောဆယ်မှာတရင်းနေထွက်နေပါတယ်ဆိုတော့ကျွန်တော်တို့မြန်မာပြည်ကတော်တော်များများလည်းဒီမှာဆိုလို့ရှိရင်ကျောင်းလာတက်ဖို့အာလာကြတဲ့သူတွေတော်တော်များများလေးရှိနေပါတယ်ဆိုတော့ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်ကတခင်ခိုင်မွားတော့ဒီသူ့အနေနဲ့ပေါ့နော်ဒီကျောင်းပြန်တက်ဖို့အတွက်ကုညီဆောင်ရွက်ပေးနေတဲ့တိကျတာလေးတချို့အခုလိုပြန်ပြီးတော့ပြပြပါတယ်
တမတ်ခရယ်ပေါ်လစီဖြစ်တဲ့ခုန mass deportation တို့ခုန TPS data တွေကိုအများစုဖျက်ပစ်မယ်တို့ဟော asylum clinic ကိုတင်းကျပ်မယ်တို့ဒါတွေကတော့ဗမာလူမျိုးတိုင်းကြုံတွေ့ရပါမှာကျွန်တော်တို့ American မြန်မာများအနေနဲ့ကလည်းတန်တဲ့လောက်စားရတင်ပါမယ်ဟောဒါတွေကိုဟောဗမာလူမျိုးများတန်နိုင်တဲ့လောက်ဟောရအောင်ပေါ့ဒါတော့တင်ပေးပါပေါ့ဒါနဲ့မဲ့ចောင်းသားလူငယ်များအသက်ပေါ့နော်20နဲ့30ကြာအများစုကတော့တကယ်လို့ F1 visa status နဲ့ရောက်လာတယ်။တိုးနဲ့ပဲရောက်လာတာပေါ့နော်။ဆိုတကယ်လို့ excellent တင်ထားတယ် TPS တင်ထားတယ် status ရှိတုံးဆိုရင်အဲကြောင်းပြန်တက်ကြပါ။အဲတော့ကြောင်းပြန်တက်လို့ရှိရင်ဒီမှာရောက်ပြီးတာနည်းနည်းတစ်နှစ်ကျော်ကြာတဲ့လူတွေဆို in state tuition fee ပေါ့နော်။ဒီမှာဘာလို့ဆိုဟို ID card ထုတ်ပြီးတစ်နှစ်ကျော်နေပြီးဆိုရင်အလုပ်လုပ်ခွင့်လည်းရှိတယ်။ in state ID card လည်းရှိရဆိုရင် dean ဒါမှမဟုတ်ရင် counselor နဲ့ဝင်တွေ့ပြီးတော့institution ပြီးအောင်တောင်းပါကျောင်းပြန်တက်ရင်အများကြီးစေဝန်တော်လောက်တက်တာပါတယ်ကျောင်းပြီးသွားရင်ကျောင်းပြီးသွားတယ်ကျောင်းပြီးသွားလို့ဘွဲရလို့ရှိရင်အမှ company နဲ့ချိန်ပြီးတော့ H1B status ကိုတွားလို့ရပါတယ်ဒီလမ်းကြောင်းက excellent status နဲ့တွားရတဲ့တော့စောင့်ရတာနဲ့ပုံမြန်တက်ပါတယ်เนาะအဲ့ဒီကနေ H1B B ကနေပြီးအကုန်ရှိစွာနဲ့ပဲခုနဟို green card ရတဲ့လမ်းရှိပါတယ်เนาะလာတာလည်းအများကြီးကောပါမှာကောတော့ပါမယ်နောက်နှစ်20 30ဘွားတစ်ခုလုံးပြောင်းသွားမှာပါဒါပေမဲ့လူငယ်ဒီအသက်အရွယ်တွေရောက်လာတဲ့လူငယ်အများစုတောင်းတဲ့ရှိရှိတော့ကျွန်တော်သိပါတယ်ဒီလူငယ်တွေအဲ့လမ်းကိုယူကြပါလို့အကြံပေးချင်ပါတယ
် Okay ဆိုတော့အခုဆိုလို့ရှိရင်ဒါတမရဒေါ်နယ်ထရမ့်စပြီးတော့ဟိုအာဏာရလာတဲ့အချိန်မှာပေါ့နော
်
ဒီမင်းနီဆိုတာမှာနေထိုင်တဲ့ဆော်နီသူကတော့တမရဒေါ်နယ်ထရမ့်ကိုနေပြီးခဲ့တဲ့သူပါဆိုတော့သူကတော့ဒီအမေရိကမှာဥမာအထူးသဖြင့်ကုန်စည်နှုန်းတွေကြီးမင်းတဲ့ကိစ္စပေါ့နော်ဒီကိစ္စကိုအစိုးရအနေနဲ့ PPCC လေးကင်တွေစီခြင်းနဲ့ဆိုပြီးတော့အခုလိုပြပြပါရစေ။အ
လုံးဝမင်္ဂလာပါ။ကျွန်တော်ကတော့ဒီဒေါ်နယ်ထရမ့်တက်လာပြီးတဲ့နောက်ပိုင်းမှာဘာတွေဖြစ်စီခြင်းလဲဆိုလို့ရှိရင်ဒီကုန်စည်နှုန်းတွေကျပါစီခြင်းနဲ့ပြီးတော့ဒီစီစည်နှုန်းတွေပေါ့ပြီးတော့အိမ်စည်နှုန်းတွေအဲ့ဒါတွေအကုန်လုံးဒီမီတာဈေးနှုန်းတွေပေါ့ဒီအဲ့ဒါတွေကို ကြာရောအားကိုမြင်စေချင်ပါတယ်ပြီးတော့ဒီကဘာရေးကိုဥဆောင်နိုင်တဲ့ဒီအမေရိကန်နိုင်ငံရဲ့ဖြစ် selective ရှိတာကိုကျွန်တော်မြင်ချင်ပါတယ်အာနိုင်ငံတကာနဲ့ပတ်သက်လို့ရှိရင်တော့ဒီ Russia Ukraine စစ်ပွဲကြီးအများဆုံးရပ်တန့်သွားတာကိုမြင်စေချင်တယ်ဒီအာ Israel နဲ့ Hamas ဖြစ်နေတဲ့စစ်ပွဲကြီးကိုလည်းပဲအများဆုံးရပ်တန့်သွားတာကိုကျွန်တော်တို့တွေးစေချင်ပါတယ်အာပြီးတော့မြန်မာပြည်နဲ့ပတ်သက်ပြီးတော့လည်းပဲเนาะဒီကုတီရင်းစစ်ကြီးကလည်းအာဒီရစစ်ကြီးကြောင့်လူတွေအများကြီးဖိတ်ကြည့်ခဲ့တာဖြစ်တယ်အဲဒီတော့ဒီမြန်မာနိုင်ငံမှာလည်းပဲဒီစစ်ပွဲကြီးရပ်တော့တာကိုမြင်စေချင်တယ်နော် American First ဆိုပေမဲ့လည်းပဲဒီအာတခြားနိုင်ငံတွေမှာကူညီလိုအပ်နေတဲ့နိုင်ငံတွေကိုလည်းမထားဖို့ရန်အဲဆက်လက်ပြီးတော့ကူညီနိုင်တဲ့ American သမ္မတဖြစ်နေကျွန်တော်ဆက်ပြီးတော့တွေးစီချင်တာပေါ့နော်အာပြီးတော့ဒီခုဖြစ်ဖြစ်နေတဲ့ဘုံကျဲတဲ့ကိစ္စရပ်တွေဟာလည်းပဲပုံမှန်ဒီမှာဆက်ဖြစ်နေတယ်လူတွေလည်းအများကြီးသိကြည့်နေတယ်အဲဒီကိစ္စတွေလည်းပဲကျွန်တော်တို့ကဒီအာလေဘုံကျဲတဲ့ကိစ္စတွေအများဆုံးရတတ်သွားအောင်လို့ပြည့်စုံချင်ပါတယ်ပြီးတော့ဒုက္ခတွေတွေလည်းပဲထမ်းမှာအများကြီးရှိပါတယ်သူတို့တွေကလည်းပဲနှစ်ပေါင်းများစွာကြာရစ်တိုင်အောင်ခုအာရှေ့နာကမျှော်လင့်ချက်မရှိဘူးအဲဒါတွေလည်းပဲနိုင်ငံတကာနိုင်ငံငံမှာပေါ့နော်အာကိုလွန်ခွင့်ရအောင်လို့ပြည့်စုံချင်တယ်အဲဒါပါပဲကျေးဇူးပါရှင
်မင်းဆိုတော့အခုဒီလက်ရှိမှာဆိုလို့ရှိရင်ဒါဝါရှင်တန် DC မှာအာစန္ဒစာတင်ဆိုဝယ်ရှိတဲ့အတွက်လုံခြုံရေးကိုတော့တင်းတင်းကြပ်ကြပ်အာချထားပါတယ်ကျွန်တော်တို့ပထမပိုင်းတော့ဒီအာကက်ပီတယ်လွှတ်တော်ရဲ့နောက်ကျွန်တော်တို့ဒီရုံးမှန်းကျင်နေမှာပါပေါ့နော်ဟိုတုန်းကအတိုင်းချန်တီယိုတွေချထားတယ်လုံခြုံရေးတင်းတင်းကြပ်ကြပ်ချထားပါတယ်ဒါပေမဲ့လည်းပဲအခုဒီလွှတ်တော်အတွင်းမှာကြောင်းရွှေ့ပြီးတော့စန္ဒစာတင်ဆိုဝယ်ကိုကျင်းပတဲ့အတွက်ကျွန်တော်တို့ဒီအပြင်ဘက်မှာတော့အာလုံချိုရေးကိုအရင်ကအတိုက်ပဲပေါ့နော်သွားလို့လာလို့ရပါတယ်ဆိုတော့ Washington DC မှာတော့လုံချိုရေးအင်းအား2000ခွဲလောက်ချထားပါတယ်အဲတခြားပြည်နယ်အဲ19ပြည်နယ်လောက်ကနေပြီးတော့လုံချိုရေးတပ်ဖွဲ့ဝင်အင်းအား4000လောက်လည်းအဲလာရောက်ပြီးတော့ပူးပေါင်းထားတယ်ဆိုပြီးတော့သိရပါတယ်မဆုံဘူး
ဟုတ်ကဲ့ပါရှင်အခုလိုမျိုးရာသီဥတုအေးနေတဲ့ဂျာကနေပြီးတော့ဓာတ်ရိုက်ပေါ့နော်ဒီအာဒီအမေရိကန်သမ္မတရွေးကောက်ခံဒေါ်နယ်ထရန့်ရဲ့စံသစ္စာကျင်းဆိုပွဲကိုအထူးအစီအစဉ်ကိုတင်ဆက်ပေးတဲ့အတွက်ကိုအောင်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပ
ါဟုတ်ကဲ့ဒါကတော့ဒီကျမတို့ရဲ့ VOA မြန်မာပိုင်းဝိုင်းတော်သားကိုအောင်ဓာတ်ရိုက်တင်ဆက်ပေးခဲ့တဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့စံသစ္စာကျင်းဆိုပွဲအထူးအစီအစဉ်ကိုသောရရှင်နေရှူစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တနင်္လာညရဲ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်လေးနဲ့အတူကျွန်မစုမုံဆက်ပြီးတော့တင်ဆက်ပေးကြပါတယ်ရှင
်အမေရိကန်သမ္မတသစ်ဖြစ်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဟာဒီကနေ့ဝါရှင်တန် DC မြို့တော်မှာကျန်းသစ္စာကျင်းဆိုမှာဖြစ်ပါတယ်ဒါဆိုရင်အမေရိကန်မှာ1890ပြည့်နှစ်လွန်နောက်ပိုင်းတက်တန်းနှစ်ကြိမ်ဇက်တိုက်မဟုတ်ဘဲနဲ့နောက်တစ်ကြိမ်သမ္မတတာဝန်ထမ်းဆောင်မဲ့ပထမဆုံးသမ္မတဖြစ်လေသမိုင်းဝင်မှာဖြစ်ပါတယ်သမ္မတတက်တန်းတကြိမ်တာဝန်ယူပြီးအနားယူမဲ့အသက်82နှစ်အရွယ်သမ္မတဂျိုးဘိုင်ဒန်နေရာမှာဆက်ခံဖို့အတွက်အသက်88နှစ်အရွယ်ရွေးကောက်ခံသမ္မတထရန့်ချန်သစ္စာကျင်းဆိုတဲ့အခမ်းအနားကိုတော့တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေရုံမြင့်တန်ကြားကနေကြည့်ရှုကြလိမ့်မယ်လို့ခန့်မှန်းထားကြပါတယ်။ရာသီဥတုဆိုးဝါးနေတဲ့အတွက်ကြောင့်လွှတ်တော်အပြင်ဘက်မှာစီစဉ်ထားတဲ့ချန်သစ္စာကျင်းဆိုပွဲကိုအတွင်းမှာကျင်းပဖို့စီစဉ်ခဲ့ရတာကြောင့်အခမ်းအနားကိုကြည့်ဖို့လက်မှတ်ဝယ်ထားသူ2000ခွဲလောက်မှာ600လောက်သာခွင့်ပြုတော်မှာဖြစ်ပါတယ်လွှတ်တော်နဲ့သမ္မတအိမ်ပြုတော်ကြားပန်ဆာဗီးနီးယား Avenue လမ်းမတစ်လျှောက်မှာ TY တွေခြိတက်ပွဲတွေသမ္မတနဲ့သမ္မတဂရိုလိုလမ်းလျှောက်မဲ့အစီအစဉ်တွေကိုပါဖျက်သိမ်းလိုက်ရတာပါရွေးကောက်ခံသမ္မတ Trump ကတော့လွန်ခဲ့တဲ့4နှစ်အမေရိကန်ထွေထွေကြဆင်းမှုတွေကိုကလကချပြီးတော့နေသစ်တွေကိုစတင်တော့မှာဖြစ်တယ်လို့မနေ့တုန်းကပဲပြောဆိုထားပါတယ်ရွေးကောက်ပွဲမွေးဆွဲချိန်ကပြောခဲ့တဲ့အတိုင်းသမ္မတတာဝန်စာယူတာနဲ့သမ္မတဘိုင်ဒန်လက်ထက်ကမူဝါဒတွေကိုပြောင်းလဲတာတရားမဝင်နိုင်ငံတွေနေထိုင်သူတွေကိုနှင်ထုတ်တာတွေအပါအဝင်အပြောင်းလဲတွေအတွက်သမ္မတအာဏာနဲ့အမိန့်တွေထုတ်ပြန်မယ်လို့လည်းပြောဆိုထားပါတယ်အမေရိကန်ရဲ့အဓိကကုန်သွယ်ဘက်တရုတ်ကနေဒါမက္ကဆီကိုနိုင်ငံတွေကနေသွင်းကုန်တွေအပေါ်မှာလည်းအခွင့်အရေးတိုးမြင့်ကောက်ခံမယ်လို့ရွေးကောက်ခံသမ္မတထရန့်ကပြောထားပါတယ်ရှင
်အမေရိကန်နိုင်ငံရဲ့အစဉ်လာမှာငြိမ်းချမ်းနဲ့အာဏာလွှဲပြောင်းမှုလုပ်ငန်းစဉ်ဖြစ်နေထင်ရှားတဲ့သမ္မတသစ်ကျန်းသစ္စာကျင်းဆိုပွဲအခမ်းအနားကိုပထမဦးဆုံးအကြိမ်ဖြစ်နေပြည်ပခေါင်းဆောင်တွေကိုရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကဖိတ်ကြားလိုက်ပါတယ် မေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာဒီကနေ့ကျင်းပမဲ့ကျန်းသစ္စာကြိမ်ဆိုပွဲကိုတက်ရောက်ဖို့အတွက်တရုတ်သမ္မတရှီကျင်းပင်အပြင်အာဂျင်တီးနားသမ္မတဟာဗီယာမလီနဲ့အီတလီဝန်ကြီးချုပ်ဂျော်ဂျီယာမယ်လိုနီတို့ကိုကွန်ဆာဗေးတစ်ပါတီနိုင်ငံတကာခေါင်းဆောင်တွေကိုဖိတ်ကြားခဲ့တာဖြစ်ပါတယ်တရုတ်သမ္မတကတော့သူ့ရဲ့ကိုစားတရုတ်ဒုသမ္မတဟန်ဂျင်းကိုဆေးလွှတ်ထားပါတယ်အမေရိကန်သမ္မတတွေကျန်းသစ္စာကြိမ်ဆိုပွဲမှာအရင်တုန်းကတော့ပြည်ပနိုင်ငံကခေါင်းဆောင်တွေမတက်ရောက်ခဲ့ကြဘူးပါဘူးအစိုးရအဖွဲ့အစ်မှခန့်အပ်ဖို့ရထားခံထားရသူတော်တော်များများတက်ရောက်ခဲ့တဲ့ကျန်းသစ္စာကြိမ်ဆိုပွဲအကျိုးစနေနေ့ညတော့ကအခမ်းအနားမှာလဲအာဂျင်တီးနားသမ္မတနဲ့ပါရာဂွေးသမ္မတတို့အထူးဧည့်သည်တော်တွေအဖြစ်နဲ့တက်ရောက်ခဲ့ကြပါတယ်ဒီကနေ့ကျင်းပမဲ့ကျန်းသစ္စာကြိမ်ဆိုပွဲကိုပြီးခဲ့တဲ့လတဲ့ပါရီမြို့တော် Notre Dame ဖျားကြောင်းပြန်လဲဖွင့်လှစ်ပွဲမှာရွေးကောက်ခံသမ္မတထရန့်နဲ့တွေ့ဆုံခဲ့တဲ့ပြင်သစ်သမ္မတ Emmanuel Macron လဲတက်ရောက်မှာဖြစ်ပါတယ်ရှင်
။ American သမ္မတ Joe Biden ဟာသမ္မတတက်တန်းကုံဆုံးဖို့နိုင်ပိုင်းအလိုမှာပဲသမ္မတတစ်ဖြစ်လာမဲ့ Donald Trump ကလက်တုံ့ပြန်အရေးယူနိုင်ခြင်းရှိတဲ့သူတချို့ကိုအပြစ်ဒဏ်ကနေလွတ်ငင်းခွင့်ဒီကနေ့ပဲကြေညာလိုက်ပါတယ်။American ကူးစက်ရောဂါထိန်းချုပ်ရေးဌာနအကြီးအကဲတာဝန်ယူခဲ့ဘူးတဲ့သူဖြစ်တဲ့ Dr. Anthony Fauci အငိမ့်စားဗိုလ်ချုပ်ကြီး Mac Milley နဲ့2020ပြည့်နှစ်ရွေးကောက်ပွဲမှာသမ္မတ Trump ရှုံးနိမ့်ခဲ့တဲ့ရလဒ်ကိုလက်မခံမင်းနဲ့2021ခုနှစ်ဇန်နဝါရီလ6ရက်နေ့ကလွှတ်တော်ကိုစီးနင်းဝင်ရောက်ခဲ့တဲ့လုပ်ရက်ကိုစုံစမ်းစစ်ဆေးခဲ့ကြတဲ့အောက်လွှတ်တော်ကော်မတီဝင်တွေကိုသမ္မတ Biden ကပြစ်ဒဏ်ကနေလွတ်ငင်းခွင့်ကြေညာလိုက်တာပါနိုင်ငံရေးအရဆန့်ကျင်သူတွေနဲ့လွှတ်တော်ကိုစီးနင်းတဲ့လုပ်ရက်ကိုစုံစမ်းစစ်ဆေးသူတွေကိုလက်တုံ့ပြန်မှုတွေရွေးကောက်ခံသမ္မတထရန့်ကသတိပေးခဲ့ပြီးတဲ့နောက်ပိုင်းအခုလိုသမ္မတဘိုင်ဒန်ဆုံးဖြတ်ချက်ကထွက်ပေါ်လာတာလည်းဖြစ်ပါတယ်။အမှားအရင်းလုပ်ခဲ့တာမရှိဘဲနဲ့မှန်ကန်တဲ့လုပ်ရက်တွေကိုလုပ်ခဲ့တဲ့သူတွေကိုအေးအေးယူခံရမယ်ဆိုရင်သူ့အနေနဲ့စိတ်ရှင်းမှာမဟုတ်ကြောင်းပြည်ထောင်ကလွန်ငင်းခွင့်ပေးဖို့ဆုံးဖြတ်ရတာလို့လည်းသမ္မတဘိုင်ဒန်ကကြေညာချက်မှာပြောဆိုထားပါတယ်။တာမန်မဟုတ်တဲ့အခြေအနေတွေကြောင့်အေးအေးယူမခံရသေးခင်မှာကြိုတင်ပြီးတော့လွန်ငင်းခွင့်ပေးရတာလို့လည်းပြောဆိုခဲ့ပါတယ်ရှင်။
ဒီကနေ့ဇန်နဝါရီလ20ရက်နေ့ဟာအမေရိကန်ပြည်ထောင်စုမှာတော့နိုင်ငံသားခွင့်ရေးအတွက်တိုက်ပွဲဝင်မှုဘဝကိုမြုပ်နှံခဲ့တဲ့မာတင်လူသာကင်းအတွက်အောက်မေ့ဂုဏ်ပြုတဲ့နေ့ဖြစ်ပါတယ်။ဒါကြောင့်မို့လို့မြန်မာနိုင်ငံအပါအဝင်အာရှနိုင်ငံကအမေရိကန်တန်ရုံတွေတော်တော်များများပိတ်ထားကြပါတယ်။မာတင်လူသာကင်းအတွက်အောက်မေ့ပွဲအမှတ်တရဂုဏ်ပြုစာတွေလည်းရေးသားပြီးတော့ထုတ်ပြန်ပါတယ်။အမေရိကန်ပြည်ထောင်စုမှာနှစ်စဉ်ဇန်နဝါရီလရဲ့တတိယပတ်တနင်္လာနေ့ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအထိမ့်မတ်နေ့ဖြစ်တဲ့ဂုဏ်ပြုကျင်းပလေးရှိပါတယ်။ဒီနေ့ကတော့ထူးထူးခြားခြားရွေးကောက်ပွဲအပြီးသမ္မတအစ်စ်ဒေါ်နယ်ထရန့်ကျန်းသစ္စာကျင်းဆိုတဲ့နေ့နဲ့လည်းတိုက်ဆိုင်နေပါတယ်။သိခါတော်ရသင်းဟုတ်ဆရာဒေါက်တာကင်းဟာအမေရိကန်တောင်ပိုင်းအလဘားမားပြည်နယ်ကနှစ်ချင်းခရစ်ယာန်ဓမ္မဆရာတဦးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာလူမျိုးရေးခွဲခြားမှုကိုတိုက်ဖြတ်ရမှာအဓိကဦးဆောင်ခဲ့သူဖြစ်ပါတယ်အမေရိကန်ပြည်တွင်းစစ်ပြီးဆုံးပြီးတော့ယာစုနှစ်တစ်ခုနီးပါးကြာတဲ့တိုင်အောင်အာဖရိကန်အနွယ်အမေရိကန်အများစုရဲ့အခွင့်အရေးတွေကိုညှင်းပယ်တဲ့ဂျင်ခရောလို့ခေါ်တဲ့ဥပဒေတွေပြဋ္ဌာန်းခဲ့တာကြောင့်အဲ့ဒီဥပဒေတွေကိုတိုက်ဖြတ်ရေးငြိမ်းချမ်းစွာအာဏာဖီဆိုင်ရေးလှုပ်ရှားမှုတွေကိုဒေါက်တာမာတင်လူသာကင်းဦးဆောင်ကြိုပမ်းခဲ့တာပါသူဟာအသက်39နှစ်အရွယ်1968ခုနှစ်ဧပြီလ4ရက်နေ့မှာလှုပ်ကြံတက်ဖြတ်ခြင်းကိုခံခဲ့ရပါတယ်ရှင်
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္လာညထိတဲ့ရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆက်ပေးမှုရကိုကန်တပ်ဖွဲ့ MNDAA နဲ့စစ်ကောင်စီကြားမှာတရားဝင်အပြစ်ခတ်ရစေးရရှိသွားပြီဖြစ်ကြောင်းတရုတ်နိုင်ငံကဒီကနေ့ပဲကြေညာလိုက်ပါတယ်
။1月中旬在中方的斡旋和促推下缅甸政府与果敢同盟军在云南昆明
ဇန်နဝါရီလလေကစပြီးငင်းငင်းအတွက်ယူနန်ပြည်နယ်ကုမင်းမြို့မှာတရုတ်နိုင်ငံကဂျာဝင်စစ်ဆက်ပေးနေတာမှာအပြစ်ခတ်ရစေးဖို့နှစ်ဖက်သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပြီးတော့ဇန်နဝါရီလ18ရက်စနေနေ့မှာစတင်အသက်ဝင်ခဲ့ကြောင်းတရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရမောင်နှင်းကပေကျင်းမြို့တော်နိုင်ငံသားဝန်ကြီးဌာနမှာကျင်းပတဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာပါနှစ်ဖက်အပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေချက်ချင်းရပ်ဆိုင်းလိုက်ပြီလို့လည်းပြောပါရယ်မြန်မာနိုင်ငံမြောက်ပိုင်းတရုတ်နိုင်ငံနေဆက်တင်းမာမှုတွေလျှော့ချရေးဟာနေဆက်ဒေသလုံခြုံရေးတည်ငြိမ်ရေးဖွံ့ဖြိုးရေးနဲ့အားလုံးရဲ့အကျိုးအတွက်ဖြစ်တဲ့အကြောင်းပြောဆိုသွားပြီးမယ်အသေးစိတ်သဘောတူညီချက်တွေကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး အပြစ်ခက်ရစေးရရှိခဲ့ကြောင်းတရုတ်နိုင်ငံရဲ့ကြေညာချက်နဲ့ပတ်သက်လို့လက်တလောစစ်ကောင်စီအရကိုကန့်တပ်ဖွဲ့ကပါတစုံတရာပြောဆိုတာမတွေ့ရသေးပါဘူး။တိုင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ညီနောင်မမိတ်၃ဖွဲ့တွေက MNDAA ကိုကန့်အဖွဲ့ကိုယ်စားလှယ်တွေနဲ့စစ်ကောင်စီကိုယ်စားလှယ်တွေတရုတ်နိုင်ငံကုမင်းမြို့မှာပြီးခဲ့တဲ့သတင်းပတ်တွေကတွေ့ဆုံခဲ့တာပါ။ပြီးခဲ့တဲ့2024ဒီဇင်ဘာ15ရက်နေ့ကပထမကြိမ်တွေ့ဆုံခဲ့ပြီးတော့2025ဇန်နဝါရီလအတွင်းမှာနောက်တစ်ကြိမ်တွေ့ဆုံမှုအတွက် MNDAA နဲ့စစ်ကောင်စီတို့သဘောတူခဲ့ကြတာဖြစ်ပါတယ်။တရုတ်နိုင်ငံဂျောင်းဝင်ဆစ်ဆက်ပြီးခဲ့တဲ့နှစ်ဆန်းကအပြစ်ခက်ရစေးသဘောတူညီချက်ကတော့ဇွန်လလောက်ကပြတ်ပြားခဲ့ပါတယ်ရှင
်။မြန်မာစစ်ဘုတ်ချုပ်တွေကိုအာဆီယံထိပ်သီးအစည်းအဝေးတွေမှာတက်ရောက်ခွင့်မပေးဘဲနဲ့ဆက်ပြီးတော့တားမြစ်ဖို့အာဆီယံအဖွဲ့ကြီးကဆုံးဖြတ်လိုက်တဲ့အကြောင်းအာဆီယံအလှည့်ကျဥက္ကဋ္ဌမလေးရှားနိုင်ငံကဒီကနေ့ပြောဆိုတာကိုရိုက်တာသတင်းမှာဖော်ပြပါဗျ။မလေးရှားနိုင်ငံလန်ကာဝီကျွန်းမှာဒီနှစ်ထဲမှာပထမဦးဆုံးအကြိမ်ကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့သတင်းပတ်ကုံတည်သက်အစည်းအဝေးမှာမြန်မာနိုင်ငံရဲ့အရေးကိုအခုလိုဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအကျပ်တဲအခြေအနေတွေတိုးတက်မှုမရှိတဲ့အတွက်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနှစ်တွေမှာကျင်းပတဲ့ဒေတာရင်းထိပ်သီးအစည်းအဝေးတွေမှာစစ်ကောင်စီစစ်ကောင်ဆောင်တွေအကြားမှာနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲတက်ရောက်ခွင့်ပေးဖို့အာဆီယံကဆုံးဖြတ်ထားတာဖြစ်ပါတယ်။တချိန်တည်းမှာပဲစစ်ကောင်စီအနေနဲ့ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်မဲ့အစားအကြမ်းဖက်မှုတွေကိုအဆုံးသတ်ပြီးတော့အပြစ်ခက်ရစဲရင်းနဲ့ငြိမ်းချမ်းရေးရဖို့ကိုဦးစားပေးပါလို့အလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့မလေးရှားနိုင်ငံသားဝန်ကြီးမိုဟာမက်ဟက်ဆန်ကပြောပါတယ်။နောက်ပြီးတော့မြန်မာနိုင်ငံထဲမှာလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့သူအားလုံးအတွက်အဟန့်တားမရှိအကူအညီပေးနိုင်မှုလိုအပ်တဲ့အကြောင်းကိုလည်းမလေးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုပါရရှင်
။မြန်မာနိုင်ငံကအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေမှာလှည့်ပြားခိုင်းစီခံနေရတဲ့အင်ဒိုနီးရှားနိုင်ငံသားနှစ်ယောက်ကိုနေရက်ပြန်ပို့လိုက်တဲ့အကြောင်းဒီကနေ့ထုတ်ဂျကာတာပို့စ်သတင်းစာမှာဖော်ပြထားပါတယ်။မြန်မာနေသားမြရီမျိုးနီးကကြားဖြန့်လုပ်ငန်းတွေမှာအရမခိုင်းစီခံခဲ့ရပြီးတော့ထိုင်းနိုင်ငံရဲ့အကူအညီနဲ့မနေ့ကအင်ဒိုနီးရှားနိုင်ငံကိုပြန်ပို့လိုက်တာလို့သတင်းစာမှာဖော်ပြထားပါတယ်။မနေ့ကလည်းမြန်မာနေသားကိုဖျက်ပြီးထွက်ပြေးလာတဲ့အင်ဒိုနီးရှားနိုင်ငံသား32ယောက်ကိုထိုင်းနိုင်ငံမဲဆောက်ခရိုင်တာဆိုင်လွတ်ကျေးရွာအနီးမှာထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါသေးတယ်။အမျိုးသား30နဲ့အမျိုးသမီး2ယောက်ဟာ TMO ဝင်နေဆက်ဖျက်ကျော်ပြီးတော့အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေနဲ့ကက်ဆီနိုလောင်းကစားရုံတွေမှာအလုပ်လုပ်ခိုင်ခဲ့ရသူတွေလို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်ရှင်။
အစ္စရေးနဲ့ဟာမတ်စ်အပြစ်ခက်ရစဲရေးသဘောတူညီချက်ကတော့ဒီကနေ့တနင်္လာနေ့မှာဆက်လက်ပြီးတော့တည်တံ့နေပါတယ်။2023ခုနှစ်အောက်တိုဘာလမှာစခဲ့တဲ့စစ်ပွဲအဆုံးသတ်နိုင်မှုအတွက်ပထမအဆင့်ဖြစ်တဲ့သတင်း6ပတ်ကြာအပြစ်ခက်ရစဲကြဖို့နှစ်ဖက်သဘောတူညီထားကြတာဖြစ်ပါတယ်။လက်တလောအချိန်ထိမှာတော့ဟာမတ်စ်တွေဂါဇာမှာဖမ်းဆီးထားတဲ့ဒဇာဂန်69ယောက်ထဲက3ယောက်ကိုပြန်လွှတ်ပေးခဲ့ပြီးတော့သဘောတူညီချက်ပထမအဆင့်အရဒဇာဂန်နောက်ထပ်30လွှတ်ပေးရမှာဖြစ်ပါတယ်။အစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသား60ကိုပြန်လွှတ်ပေးပြီးတော့အားလုံးကတော့အမျိုးသမီးနဲ့ဆယ်ကျော်သက်အရွယ်တွေဖြစ်တယ်လို့ဟာမတ်စ်အဖွဲ့ကပြောပါတယ်။သဘောတူညီချက်အရအစ္စရေးကနောက်ထပ်အကျဉ်းသားယာနဲ့ချီကိုပြန်ပြီးတော့လွှတ်ပေးရမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဂါဇာဒေသမှာအပူဓာပြင်းလိုအပ်နေတဲ့စားနပ်ရိက္ခာတွေကိုလည်းကုလသမဂ္ဂကတိုးမြှင့်ပေးအပ်နေပါတယ်။တိုက်ပွဲတွေကြားမှာဒုက္ခရောက်နေကြရတဲ့ပါလက်စတိုင်းအရဲသားတွေအတွက်စားနပ်ရိက္ခာအကူအညီဖြစ်တဲ့နေ့စဉ်ထရက်ကား150ထောက်ပံ့မှုစီစဉ်ထားတယ်လို့လည်းပြောပါတယ်။ဂါဇာဒေသကယာယီခိုလုံရစခန်းတွေမှာတော့အရေးပေါ်အကူအညီလိုအပ်နေတဲ့သူက 1.8 တန်းလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးတော့ထိခိုက်ပျက်စီးခဲ့တဲ့အနေအိမ်အဆောက်အဦတွေပြန်လည်ထူထောင်နိုင်ရေး2040ပြည့်နှစ်လောက်မှမှအဆုံးသတ်နိုင်မယ်လို့ပြီးခဲ့တဲ့နှစ်ထဲထုတ်ပြန်တဲ့အစီရင်ခံစာမှာခန့်မှန်းထားပါတယ်ရှင်။ဒီကနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုမခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါရှင်။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းညဝက်မှာတော့ဆက်သွယ်မေးမြန်းခန်းနောက်ပြီးတော့တနင်္လာနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုရှုစားနာဆင်ရဖို့ရှိပါတယ်။ဒီကနေ့တနင်္လာညကျန်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းညဝက်မှာတော့ဆက်သွယ်မေးမြန်းခန်းကိုအရင်ဆုံးထုတ်လင်းပေးကြပါတယ်။တရုတ်နိုင်ငံဟာအွန်လိုင်းဒူးစရိုက်ကြားဖြတ်လုပ်ငန်းတွေကိုနှိမ်နင်းမှုအတွက်မြန်မာစစ်တပ်ပြုံးမကြရေးကိုပဲပို့ပြီးတော့မှအလေးပေးနေပါတယ်လို့နိုင်ငံတကာသုတေသီတဦးကဝေဖန်လိုက်ပါတယ်။တရုတ်တပ်ဒေသရင်းမှာပို့ပြီးတော့မှကျေပြန့်တဲ့ပထဝီဝင်ဖြူဟာမြောက်ရီမန်းချက်တွေဖြစ်တယ်လို့လည်း USIP American ငြိမ်းချမ်းရေးသိပ္ပံကမြန်မာရေးကညွှန်ကြားရေးမှူးဂျေဆင်တာဝါကသုံးသပ်ပါတယ်။ဒီလိုမျိုးဒီအွန်လိုင်းလိမ်လည်တဲ့လုပ်ငန်းတွေပို့ပြီးတော့မှကျေပြန့်လာပြီးတော့အခုဆိုရင်တော့ American ပြည်ထောင်စုရဲ့အကျိုးစီးပွားကိုပါဓာတ်ရိုက်ထိခိုက်လာနေတယ်လို့လည်းပြောပါတယ်။ကိုငြိမ်းချမ်းအေးကဆက်သွယ်မေးမြန်းထားတာရှုစားနာဆင်ပါရှင်။
Lot of widespread attention all across China to these issues.
အခုချိန်မှာဒီနိုင်ငံတစ်ခုလုံးကဒီကိစ္စအတော့ကိုကြေကြေပြန့်ပြန့်နဲ့အာရုံစိုက်နေကြတယ်လို့ထင်ပါတယ်။ဝမ်ရှင်ကထိုင်းနိုင်ငံကနေတဆင့်မြန်မာနိုင်ငံတဲကနေကြားဆောင်တက်တွေရှိတဲ့ဒေသမှာလူကုန်ကူးခံခဲ့ရတာပါ။အဲ့ဒါကမြန်မာစစ်တပ်ရဲ့နေကြားဆောင်တက်နေရာတွေပါ။ဝမ်ရှင်ကသိနာမည်ကြီးတဲ့ရုပ်ရှင်သေဆောင်တူတော့မဟုတ်ပါဘူး။ဒါပေမဲ့သူ့ချစ်သူကောင်မလေးကတရုတ်နိုင်ငံကနာမည်ကြီးရုပ်ရှင်အကြုံပေါ်တွေနဲ့ဆက်သွယ်ရှိပါတယ်။သူတို့ကြောင့်ပဲဒီကိစ္စကတရုတ်နိုင်ငံလူထုလူအများကြားအယုံဆိုင်မှုဖြစ်စေခဲ့ပါတယ်။အရင်တလောက်လောက်တုန်းကတရုတ်လူမှုကွန်ရက်တွေမှာမြန်မာနိုင်ငံအကြောင်းကိုရှာကြည့်ရင်အများစုကကြောက်စိမ်းအကြောင်းပြောရင်ပြောဒါမှမဟုတ်ဗဂျုံမကြီးမဲအောင်လိုင်ရဲ့ခီးစဉ်အကြောင်းဒါမျိုးတွေပဲတွေ့ရမှာပါ။ဒါပေမဲ့အခုဆိုရင်တော့လူကုန်ကူးမှုအကြောင်းရွှေကုတ်ကူအကြောင်းညှဉ်းပန်းနှိပ်စက်မှုတွေအကြောင်းတွေတွေ့ရမှာပါ။မြန်မာနိုင်ငံမှာဘလောက်ထိအခြေအနေဆိုးနေလဲဆိုတာတွေပေါ့။ထိုင်းနိုင်ငံမှာဆိုရင်လည်းအလားတူပါပဲ။ဒီဖြစ်ရပ်တွေအကြောင်းနှစ်နိုင်ငံစလုံးကလူထုများကြားမှာအဆိုးမြင်လာကြပါတယ်။အထူးသဖြင့်ဒီဖြစ်ပျက်ဟာမနစ်ကတရုတ်နိုင်ငံကိုဖမ်းပြီးတော့ပုတ်ခံခဲ့ရတဲ့ကိုကန်ကမိသားစုကြီး၄စုကကိုကန်နယ်ကြားဆောင်တက်ခေါင်းဆောင်တွေဖြစ်ကြတဲ့၆ယောက်ကိုစင်ချက်ချတာနဲ့လည်းတိုက်ဆိုင်နေလို့လူများကြားမှာလေးထားစရာပိုဖြစ်လာပါတယ်။ဒါကြောင့်ဒါဟာထိုင်းနယ်စပ်မှာအလွန်ကိုအင်အားကြီးထွားလာနေတဲ့လိန်လေတဲ့ဂိုင်းတွေကိုလုတ်ကန်ခွင့်ပေးနေတဲ့မြန်မာစစ်တပ်ရဲ့နယ်ကြားဆောင်တက်ကိုနှိမ်နင်းဖို့အသစ်တစ်ဖန်တွန်းအားဖြစ်လာပြီလို့ထင်ပ
ါတယ်။
Yes, here's a question about how much the regime can respond to it.
Okay, ဒီနေရာမှာကပေါ့နော်ဒီတရုတ်ကဖိအားပေးလာခဲ့တော့မှဒီစစ်ကောင်စီကဘလောက်တုံ့ပြန်နိုင်လဲဆိုတဲ့မေးခွန်းကလည်းရှိနေပါတယ်။ဒီစစ်တော်ကအရင်ကပြောခဲ့သလိုပဲဒီစစ်ကောင်စီကအဲ့ဒီတော့မှနေကြောင်တက်ကိုမိခိုးနေရတဲ့အနေထားလို့ဆိုနေပါတယ်။အထူးသဖြင့်တော့ထိုင်းနိုင်ငံနဲ့နေဆက်ကုန်ကိုင်းမှာအလွန်ရေးပါတဲ့မြောက်တွေကိုဆက်ပြီးခြေချနိုင်တဲ့အတွက်ပေါ့။ဒီတော့မြန်မာစစ်တပ်ကဘလို့တုံ့ပြန်ဒီ area So how could the Myanmar military respond to it?
Myanmar military has no political will and no capacity to deal with this.
စစ်ကောင်စီမှာနိုင်ငံရေးအရာစံတမရှိသလိုဒီကိစ္စကိုကင်ထွယ်ဖြေရှင်းနိုင်စွမ်းလည်းမရှိပါဘူး။ဒီပြဿနာကိုကင်ထွယ်ဖြေရှင်းဖို့ကြိုးစားမယ်ဆိုရင်ဘူမူကြီးစောချစ်သူကစစ်တပ်နဲ့ခက်ခွာခွာနေသွားမယ့်အန္တရာယ်ကိုကြုံလာရနိုင်ပြီးတော့အဲ့ဒါကအခုချိန်မှာအဓိကစိန်ခေါ်မှုဖြစ်လာမယ်လို့ထင်ပါတယ်။ဖြစ်လာနိုင်တာတစ်ခုကတော့မြန်မာစစ်တပ်နဲ့ဘူမူကြီးစောချစ်သူတို့ဟာတရုတ်နဲ့ထိုင်းကြားဘေးကျန်နိုင်ချက်ဖြစ်လာနိုင်ပါတယ်။ပြောရမဆိုရင်ဝမ်ရှင်းကထိုင်းနိုင်ငံတဲကတဆင့်လူကုန်ကူးခံခဲ့ရတာကြောင့်ဒီဖြစ်ရကထိုင်းနိုင်ငံအတွက်အတော်လေးကိုနစ်နာခဲ့ရတာကအသေးချာပါပဲ။တရုတ်နိုင်ငံအတွက်တခုတည်းသောရွေးချယ်ခွင့်ကထိုင်းနိုင်ငံကတဆင့်ဒီပြဿနာတွေဖြေရှင်းဖို့ပါ။ဒါကထိုင်းအတွက်ဝန်ထုတ်ဝန်ပိုဖြစ်စေမှာပါ။နောက်ပြီးတော့ဒီပြဿနာကမြန်မာနဲ့ပတ်သက်ပြီးတော့ထိုင်းရဲ့စိတ်ရှည်တိခါနိုင်စွမ်းကိုလည်းစမ်းသပ်နေတယ်လို့ပြောရပါမယ်။သူတို့ဖြင့်သူတို့ရဲ့ခီးသွွားလုပ်ငန်းကိုထိခိုက်လာနေပါတယ်။ဆိုတော့ဒါဟာမြန်မာစစ်တပ်ကြောင့်ထိုင်းဟာကြီးကြီးမားမားပေးဆက်နေရတဲ့တာဒဂါတစ်ခုပါပဲ။ဘာကြောင့်လဲဆိုတော့ဒီတရုတ်ရာဇဝတ်ဂိုင်းကွန်ရက်တွေကမြန်မာစစ်တပ်ရဲ့နေကြာဆောင်တက်နောက်ပြီးတော့ DKBA ဒီမိုကရက်တစ်ကရင်အကျိုးပြုတက်မလို့လို့နဲ့အလွန်ကိုနီးကပ်တဲ့ဆက်ဆံရေးတိစောက်ထားတာပါ။သူတို့ကဒီလိန်လေတဲ့လုပ်ငန်းတွေကိုထီးလို့အကာအကွယ်ပေးထားတာပါ။ခီးသွွားလုပ်ငန်းစထိခိုက်လာပြီဆိုရင်ဒါဟာထိုင်းနိုင်ငံအတွက်ကြီးကြီးမားမားကိုသတိပေးလိုက်တဲ့လှုပ်နှိုးမှုကြီးတစ်ခုဖြစ်လာမယ်လို့ကျွန်တော်ထင်ပါတယ်။ဒီပြဿနာမျိုးတွေကိုကင်ထွယ်ဖြေရှင်းဖို့အတွက်နိုင်ငံရေးရပို့ပြီးတော့စန္ဒပြင်းပြလာစီမှာပါ။တစ်ဖက်မှာလည်းဒါကအလုံးကိုခက်ခဲစီမှာပါ။ပြောချင်တာကမြန်မာစစ်တပ်ကတော့ဒီပြဿနာကိုဖြေရှင်းနိုင်တဲ့အထည်လုံးမှာမဟုတ်တော့ထိုင်းနိုင်ငံအနေနဲ့ဒီကိစ္စတွေကိုအမှန်တကယ်ကင်ထွယ်နိုင်ဖို့ကနိလန့်တစ်တူရှားမှာပါ
။ Thailand is going to have to look at some creative measures to deal with these problems in Myanmar.
You know, BGF has always denied any involvement in
BGF ကတော့ဒီလိုမျိုးဒီ TMON လုပ်ငန်းတွေမှာပါဝင်ပတ်သက်တာတွေမရှိဘူးဆိုပြီးအမြဲငြင်းနေရှိပါတယ်။အခုဒီတရုတ်ပြုတ်ဆောင်လူကုန်ကူးခံရတယ်ဆိုတဲ့ဖြစ်စဉ်မှာလည်းသူတို့ကထွက်လာပြီးတော့ဒီထိုင်းနိုင်ငံဘက်ချမ်းကိုပို့ပြီးထောက်ပြတာတွေလည်းတွေ့ရပါတယ်။ပြီးတော့ဒီ BGF ခေါင်းဆောင်ကိုယ်တိုင်ကလည်းအရင်ကနိုင်ငံတကာမီဒီယာတွေအထီးထီးတွေ့ပြီးသူတို့စီကိုလာရောက်စုံစမ်းလာမျိုးလုပ်ဖို့ပြောလို့ရှိပါတယ်။ဆိုတော့ဒီ BGF အဖွဲ့မှာရောစုံတရာတုတ်တက်ပြောင်းလဲမှုတွေတွေ့ရလာဗျာ
။Basically what they're doing is trying to whitewash their activities.
ဟုတ်ပါတယ်တကယ်တမ်းပြောရရင်တော့သူတို့လုပ်နေတာကဟန်ပြတက်တက်ပါပဲ။မနေ့ကအော်တိုဘာလ31ရက်နေ့မတိုင်ခင် online စီးပွားရေးလုပ်ငန်းအားလုံးကိုရွှေကုတ်ကူကနေထွက်သွားရမယ်ဆိုပြီးတော့ဘူမူကြီးစောချစ်သူက poster ဆိုင်မှုတွေအဲ့ဒီမှာချိတ်ခိုင်းတာမျိုးခင်ဗျားတွေ့ရမှာပါ။ဒါတွေကတကယ်ဖြစ်မလာပါဘူး။အလိမ့်ညာလှည့်ပြားတာတွေပါ။ရွှေကုတ်ကူက online လိမ်လည်တဲ့လုပ်ငန်းတွေရဲ့အဓိကအချက်အချာဖြစ်ဆက်လက်တည်ရှိနေပါတယ်။ ချင်းတွေကပူဆိုးလာနေတာပဲမဟုတ်လားသူတို့ကနယ်မြေဒေသအစ်စ်တွေကိုပူပြီးတော့ချက်ထွန်းလာနေပါတယ်နောက်တစ်ခုကဆော့ချစ်သူရထိုက်တဲ့တခြားတရုတ်မာဖီးယားဂိုင်းတွေကရွှေတရီကန်စီးပွားရေးဇုံမှာလုခဲ့တာမျိုးပုံစံတူလိုက်လုံနေတယ်ထင်ပါတယ်သူတို့ကလုပ်ငန်းရဲ့တချို့အပိုင်းတွေအထူးသဖြင့်လူကြားမကောင်းတဲ့ဆိုးရွားတဲ့ကိစ္စတွေညှဉ်းပန်းနှိပ်စက်မှုလူကုန်ကူးမှုနဲ့လိမ်လည်လည်ပြားဖို့လူသစ်စုဆောင်လေ့ကျင့်ပေးတာမျိုးတွေသူတို့ကိုစိတ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်တာရရဆက်ဆက်ပြစ်ဒဏ်ပေးတဲ့ကိစ္စမျိုးတွေကခုဆိုရင်ရွှေကုတ်ကိုပြန်ပတ်ချားနေရစီပြောင်းရွှေ့လာကြပါလေတော်ရများများက DKBA နယ်မြေတဲကိုရွှေ့ထားတယ်ဆိုတော့မြောက်ရီတဝိုက်ကလိမ်လည်လက်စားတဲ့စီးပွားရေးလုပ်ငန်းတွေဆက်အခြေတည်ဖို့မှာ DKBA BGF နေကြားဆောင်တက်နဲ့တရုတ်မာဖီးယားဂိုင်းကြားဆက်ဆံရေးကပူပူပြီးတော့အရေးကြီးလာတယ်လို့ထင်ပါတယ
် sustaining the overall scam economy around Miyawari
could this failure ဒီလိုလိမ်လည်တဲ့လုပ်ငန်းတွေကိုနှိမ်နှင်းဖို့ပြက်ကွက်တာကလေဒီစစ်တပ်နဲ့တရုတ်နိုင်ငံကြားကဆက်ဆံရေးကစီကောက်စီကိုနိုင်ငံကြီးကထောက်ခံပေးနေတာမျိုးတွေပေါ့တက်ရောက်မှုရှိလာနိုင်တာ
You did see where in 2024 that China shifted away from using sticks to using carrots.
အထောက်အစံတွေကတော့တရုတ်နိုင်ငံကမြန်မာစစ်တပ်ကို online လိမ်လည်တဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဒဏ်ခတ်တာမျိုးထက်စုပေးတဲ့စနစ်ကိုကျင့်သုံးခဲ့ပါတယ်။2023တုန်းကတော့ကိုကနေကြားဆောင်တက်ခေါင်းဆောင်ပိုင်းကိုဖမ်းဝမ်းထုတ်ခဲ့တာမျိုးနဲ့2029စစ်စင်ရေးပြင်းပြင်းထန်ထန်ထောက်ခံပေးတာမျိုးလုပ်ခဲ့ပြီးမယ်။2024မှာတော့မြန်မာစစ်ကောင်စီရဲ့ပြည်ထောင်ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးရာဘေးကိုဒီကိစ္စအတွက်စုတွေပါတွေပေးတဲ့အထိဖြစ်လာပါတယ်။စစ်ကောင်စီကိုဖိအားပေးတာတွေမလုပ်တော့ဘဲစစ်တပ်ကိုတရားဝင်မှုရအောင်ကြိုးပမ်းပေးခဲ့ပါတယ်။လိမ်လည်တဲ့လုပ်ငန်းတွေနေနေရေးမှာစစ်ကောင်စီကပူးပေါင်းဆောင်ရွက်နေတဲ့အောင်ပုံဖော်ခဲ့ပါတယ်။တကယ်အဖြစ်မှန်ကမြင်တဲ့အတိုင်းပါပဲ။အခုအချိန်အထိမြန်မာစစ်တပ်ရဲ့နေကြားဆောင်တပ်နယ်မြေထဲမှာတရုတ်နိုင်ငံသားတွေဘလောက်လောလောကူကူလူကုန်ကူးခံရတယ်လဲဆိုတာတွေ့ရမှာပါ။တရုတ်နိုင်ငံရဲ့နီးပြူဟာကအရှုံးကြီးရှုံးခဲ့ပါတယ်။ဒီပြဿနာမှာစစ်တပ်နဲ့တော့သူတို့ဘလို့မှဖြေရှင်းနိုင်မှာမဟုတ်ပါဘူး။ချိန်ထဲမှာပဲတည်ငြိမ်အေးချမ်းရေးအကြောင်းပြပြီးတော့တရုတ်ဘက်ကစူးစမ်းနေတာကတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကိုစစ်ကောင်စီစစ်တပ်နဲ့သဘောတူညီချက်တွေရလာအောင်ဖိအားပေးပါတယ်။ဒါလည်းမအောင်မြင်ပါဘူး။ဆိုတော့တရုတ်ကနှစ်ဖက်စလုံးမှာရှုံးနေနေတယ်လို့ပြောရမှာပါ။တစ်ဖက်မှာကလည်းရာဇဝတ်မှုတွေပိုများလာနေတဲ့အနေအထားဖြစ်ပါတယ်။တရုတ်ရုပ်ရှင်သေးဆောင်တော်လူကုန်ကူးခံလာရပါတယ်။တရုတ်နိုင်ငံအနေနဲ့မြန်မာစစ်ကောင်စီစစ်တပ်အပေါ်မှာဒီကိစ္စအကြီးအကျယ်ဖိအားပေးပြီးတိုင်းဒေသနဲ့ကိုင်အဖွဲ့အစည်းတွေနဲ့ဘလို့ပူးပေါင်းဆောင်ရွက်မလဲဆိုတာမျိုးကိုအယုံမဆိုင်ပဲရှစ်ဆက်နေရင်လူကုန်ကူးမှုနဲ့ပတ်သက်တဲ့ပြဿနာတွေပိုကြီးလာမယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့တကယ်တမ်းကတိုင်းဒေသနဲ့ကိုင်အဖွဲ့အစည်းတွေ NUG မြို့သားညီညွတ်ရေးအစိုးရနဲ့ဒီမိုကရေစီလိုလားသူတွေကသာတိုင်းပြည်ကိုအမှန်တကယ်ကောင်းကောင်းမွန်မွန်အုပ်ချုပ်နိုင်ဖို့စံတရှိပြီးတော့စစ်တပ်ကတော့တိုင်းပြည်ကိုသိမ်းပိုက်ဖို့ပဲစိတ်ဝင်စားလို
့
ဒါကတော့ဒီတရုတ်နိုင်ငံက online ဒုစရိုက်ကြဖြန့်လုပ်ငန်းတွေကိုနှိမ်နှင်းမှုထက်မြန်မာစစ်တပ်ပြုံးမကြရေးကိုပဲပို့ပြီးတော့အလေးပေးနေတဲ့အခြေအနေဖြစ်ပါတယ်ဆိုတာကိုပြောကြားပေးခဲ့တဲ့ USIP American ငြိမ်းချမ်းရေးသိပ္ပံကမြန်မာရေးရညွှန်ကြားရေးမှူးဂျေဆင်တာဝါကိုကိုငြိမ်းချမ်းအေးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်လူမှုရှိခင်းအစီအစဉ်နဲ့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာဘတ်ဂျက်လုံငွေပြမှုကတိုးလာတဲ့တစ်ချိန်တည်းမှာပဲပြည်တွင်းအသတင်းထုတ်လုပ်မှုကလည်းကျသွားမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်ပြည်တွင်းအသတင်းထုတ်လုပ်မှုကျဆင်းမှုကြောင့်လူထုရဲ့လူနေမှုအဆင့်တန်းလည်းထပ်ပြီးတော့ကျဆင်းသွားနိုင်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိပါတယ်ဒီသတင်းဘက်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ
်မြန်မာနိုင်ငံမှာ 2024-2025 ဘဏ္ဍာနှစ်မှာဘတ်ဂျက်လူငွေပြမှုကပြည်တွင်းအသတင်းထုတ်လုပ်မှု GDP ရဲ့5.4 ရာခိုင်နှုန်းလောက်ရှိနိုင်ပြီး 2025-2026 ဘဏ္ဍာနှစ်မှာတော့အသုံးစရိတ်တိုးလာတာနဲ့အတူဘတ်ဂျက်လူငွေပြမှုက 5.8 ရာခိုင်နှုန်းထိရှိလာမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းလိုက်ပါတယ်။လုံအားကကုန်စည်ဝန်ဆောင်မှုနဲ့အခြေခံအဆောက်အုံပိုင်းတို့မှာအသုံးစရိတ်တိုးလာတာကြောင့်စုစုပေါင်းအသုံးစရိတ်ဟာ 1.6 ရာခိုင်နှုန်းလောက်ထိတိုးလာပြီးအသုံးစရိတ်စုစုပေါင်းကပြည်တွင်းအသတင်းထုတ်လုပ်မှု GDP ရဲ့29ရာခိုင်နှုန်းထိရှိလာမယ်လို့ခန့်မှန်းပါတယ်။တချိန်တည်းမှာပဲစစ်ကောင်စီဘက်က secret နဲ့အရက်အပါအဝင်အခွန်တွန်းမြင်ကောက်ခံမှုမှောင်ခိုကုန်းကူးမှုတွေကိုတိုက်ဖျက်မှုအပါအဝင်တင်းကျပ်ဆောင်ရွက်တာတွေကြောင့်နိုင်ငံရဲ့အခွန်ဘဏ္ဍာတိုးလာမယ်လို့ခန့်မှန်းပါတယ်။အခွန်ဘဏ္ဍာတိုးတက်မှုက 1.3 ရာခိုင်နှုန်းရှိလာပြီး GDP ရဲ့ 23.2 ရာခိုင်နှုန်းထိရှိလာမယ်လို့ခန့်မှန်းပါတယ်။အမေရိကန်ချင်းဆိုင်စီးပွားရေးပညာရှင်ဦးစိန်ထေကတော့မြန်မာနိုင်ငံမှာ GDP တိုးတက်လာရေးအတွက်အခြေခံလိုအပ်ချက်တွေမဖြည့်ဆည်းနိုင်ဖြစ်လာနေပြီလို့ထောက်ပြပါဗျာ
။ G GDP တက်ဖို့ဆိုတာခုနကုန်ထုတ်လုပ်မှုတွေတက် production တက်ဖို့ဆိုတာကလိုအပ်တဲ့ raw inputs တွေလိုနေဗျအမစိုက်ပျိုးရေးဆိုပါစို့ဗျာစိုက်ပျိုးရေးဆိုရင်ခန့်မြေရှိရမယ်လေသမားရှိရမယ်သူ့သုံးအားစုတွေရှိရမယ်နော်ဓာတ်စီဒီဇယ်ဆက်နေလို့လက်နေလို့လို့ရှိရင်မလုပ်မလဲစပားရှိရမယ်မျိုးစိတ်ရှိရပြောချင်တာ input စိအဲ့ဒီ input တွေမြန်မာနိုင်ငံမှာမရှိတော့
မြန်မာနိုင်ငံမှာ macro စီးပွားရေးဆိုင်ရာမတည်ငြိမ်မှုလက်နက်ကိုင်ပဋိပက္ခတွေနဲ့ဆက်ဆက်ဖြစ်လာတဲ့စိန်ခေါ်ချက်တွေရှိနေတာမှာရေကြီးတန်တင့်ကြတာကြောင့်လဲပြီးခဲ့တဲ့6လတာအတွင်းစီးပွားရေးအခြေအနေတွေထပ်ပြီးတော့ဆိုးရွားသွားစေပါတယ်လက်နက်ကိုင်ပဋိပက္ခတွေဆက်လက်ပြင်းထန်နေပြီးလူထုနဲ့အတံမွေးဝမ်းကြောင့်လုပ်ငန်းတွေအပေါ်ပြင်းပြင်းထန်ထန်ထိခိုက်သက်ရောက်ကုန်ထုတ်လုပ်မှုကုန်စည်သေးယူထောက်ပို့မှုတွေမှာအနှောက်အယှက်ဖြစ်ပြီးစီးပွားရေးအလားအလာမရေရာမှုပိုတိုးစေတယ်လို့ကမ္ဘာပိုင်ရဲ့နောက်ဆုံးထုတ်အစီရင်ခံစာကထောက်ပြပါတယ်။ပရိပခရေချောင်းကုန်သွယ်ရေးနဲ့တည်ယူပို့ဆောင်ရေးမှာအနှောက်အယှက်ဖြစ်ကျပ်ငွေစည်းနှုန်းအကြီးအကျယ်ကျသွင်းကုန်တင်သွင်းမှုကိုလည်းထပ်ပြီးတော့တင်းကျပ်လာတာတွေကြောင့်ကုန်စည်းနှုန်းကြီးမြင့်မှုနဲ့ကုန်စည်မလုံလောက်မှုဖြစ်စေတယ်လို့လည်းဖော်ပြပါတယ်။သွင်းကုန်တင်သွင်းမှုကျဆင်းတာဟာပြည်တွင်းလူနေမှုအဆင့်အတန်းကိုပါကျဆင်းစေတာဖြစ်တယ်လို့အမေရိကန်ချင်းဆိုင်စီးပွားရေးပညာရှင်ဦးစိန်ထေးကထောက်ပြပါတယ်
။ကဲဥပမာတစ်ခုထောက်ပြမယ်။ဆေးလူတွေအတွက်လိုအပ်တဲ့ဆေးကိုနိုင်ငံခြားသွန်းရတာဟုတ်တယ်မလား။နော်တရုတ်ကသွန်းမယ်၊အိန္ဒိယသွန်းမယ်၊ထိုင်းကသွန်းမယ်။အဲ့ဒီဆေးကိုကဲအရင်တုန်းကဒေါ်လာ100ဘုသွန်းနေဥပမာပြောတော့ဒေါ်လာ100ဘုသွန်းရတာနေပြီ။အဲ့ဒါမှ तू အဆင်ပြေနေတာကို90ပဲသွန်းဆိုရင်ဘာဖြစ်လာမလဲ။ဆေးပြတ်ပြီပေါ့။ဆေးပြတ်ဘာဖြစ်မလဲ။ရုပ်တရက်ဆေးဆေးတက်။ဆေးဆေးတက်ဘာလူတွေမဝဲနိုင်ဝဲနိုင်လူတွေဆော့စီအဲ့ဒီကျမကြီးချိုးတဲ့သွားပြီးတော့အသက်အန္တရာယ်ဆုံးရှုံးတော့ဒါပဲအဲ့ impact ကအဲ့ဒ
ါပြည်တွင်းအတရင်ထုတ်လုပ်မှုကျဆင်းလာရတဲ့အကြောင်းအရာစုံထဲမှာပြည်တွင်းလျှက်စင်ပြီးပြတ်တောက်မှုကလည်းထပ်တိုးလာပြီးစီးပွားရေးလုပ်ငန်းတွေမိသားစုတွေအတွက်နောက်ထပ်အခက်အခဲဖြစ်စေပါတယ်ဒီလိုအခက်အခဲပေါင်းစုံကြောင့်လာမယ့်မတ်လ2025ဘဏ္ဍာနှစ်ကုန်ချိန်မှာမြန်မာ GDP က1ရာခိုင်နှုန်းကျမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပြီးဒါဟာဆိုရင်အရင်က GDP 100ခန့်လုံးတိုးမယ်ဆိုတဲ့ခန့်မှန်းချက်ကိုပြောင်းပြန်လှန်လိုက်တာဖြစ်ပါတယ်။ငွေကြေးဖောင်းပွားမှုဟာလည်းဒီနှစ်မှာပြင်းမြန်26ရာခိုင်နှုန်းနဲ့ဆက်လက်မြင့်တက်နေမယ်လို့ထောက်ပြပါတယ်။ကုန်သွယ်ရေးနိုင်ငံခြားငွေလဲလှယ်နှုန်းဒါမှမဟုတ်လည်းဗန္ဓာရေးလုပ်ငန်းဝန်ဆောင်မှုတွေအပေါ်ကန့်သတ်ချက်တွေကြောင့်စီးပွားရေးလုပ်ကံရတာမှာကုန်ကျစရိတ်တိုးလာပြီးစီးပွားရေးမှာလည်းယုံကြည်မှုထပ်ပြီးတော့ရုပ်ရော့သွားစေတဲ့အချက်လို့လည်းထောက်ပြပါတယ်။ကလလနဲ့ကလရှိမှာတော့စနေရိတ်ခါဈေးနှုန်းချင်းမြင့်မှုဆက်ဖြစ်ပြီးရိတ်ခါမလုံလောက်မှုတိုးလာတာတွေကြောင့်မိသားစုတွေပိုပြီးတော့ဆင်းရဲတွင်နေစေမယ်လို့မြမစီးပွားရေးနဲ့လူထုအပေါ်အခက်အခဲပေါင်းစုံဒန်းတင်နေတယ်လို့နာမည်ပေးထားတဲ့2024ခုနှစ်ဒီဇင်ဘာလတုန်းကမ္ဘာ့ဘဏ်အစီရင်ခံစာကပြောဆိုထားပါတယ်။ကြီးလက်တွေမှာထုတ်လုပ်မှုကျဆင်းမှုဟာဆင်းရဲမွေးတည်မှုအကြောင်းရင်းတစ်ရပ်လို့စီးပွားရေးပညာရှင်ဦးစိန်ထေးကထောက်ပြပါတယ်
။ဤတို့မှာလူတယောက်မှာကျွန်တော်ခုနကလည်းပြော food close shelter နော်အရေးဆုံးဖြစ်တဲ့ food shortage တွေဖြစ်လာပြီပေါ့။ဘာကြောင့်ကြီးလက်တွေမှာထုတ်လို့ဆိုတာ food ကကြီးလက်ကထုတ်တာဗျာ။ကြီးလက်ကပြေးလွှားနေရပြီဆိုခင်ဘယ်လိုသွားထုတ်လို့တော့မလဲ
။တစ်ချိန်တည်းမှာပဲနိုင်ငံတွင်းကလုံသားအင်အားစုဟာလည်းပြည်ပကိုထွက်ခွာနေကြပါတယ်။ပြည်ပခါတွေတိုးလာနေတဲ့အချက်စစ်သားစုဆောင်ခံရမယ့်အန္တရာယ်ဝင်ငွေမရှိစီးပွားရေးအခွင့်အလမ်းရှားပါလာမှုတွေအပါအဝင်အကြောင်းအရာပေါင်းစုံကြောင့်ပြည်ပထွက်ခွာအလုပ်လုပ်ကင်ကြသူတွေတိုးလာနေတာပါဒါပေမဲ့လည်းပြည်ပထွက်ခွာအလုပ်လုပ်ကင်သူတွေပြည်တွင်းကိုငွေလွှဲရမယ်သတ်မှတ်ချက်ကြောင့်ပြည်ပထွက်ခွာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေအကျိုးခံစားခွင့်အပြည့်အဝမရဘူးလို့လည်းကမ္ဘာ့ဘဏ်အစီရင်ခံစာကပြောပါတယ်အမေရိကန်ချင်းဆိုင်စီးပွားရေးပညာရှင်ဦးစိန်ထေးကတော့ရေရှည်ကိုရှေ့ရှုတဲ့ဖြည့်ရှင်းချက်တွေမရှိတာကစိုးကြော့တန်တရာလဲစီတယ်လို့ထောက်ပြပါတယ
်လက်တလော့ဈေးမတက်အောင်ပြဿနာလေးဘူးလက်တလော့ကြောင့် short term ပဲကြည့်ပြီးမှ long term ကိုမကြည့်တိုင်းပြည်တွေမှာ long term ကြည့်ရတယ် invest ဆိုတော့အဲ့ဒါပညာရေးကဏ္ဍဒါပဲကလေးတွေဘာလို့စာသင်လဲပညာတတ်မှရေရှည်မှာလုပ်နိုင်မှာပေါ့အဲ့ဒါတီထိုးနိုင်မယ်ဆရာနေရဒီကွန်ပျူတာထဲတယ်လီဖုန်းထိုးနိုင်မယ်စသည်ပစသည်ပေါ့နော်အဲ့ဒါ long term invest ခေါ်နော် short term လဲသူတို့ invest လုပ်နိုင်ဘူး long term အတိုင်းပြည်ကြာလေးမစောက်သေးကြအဲ့ဒါကြောင့်မလို့ကမ္ဘာမှာပြောတာကအာနာသိန်းတဲ့ကာလလေးတော့အများအဆန်ပါဖြစ်မလဲကြာလာဆိုမှာလို့
မတ်တန်ဂီထိုင်တင်ပြပေးခဲ့တဲ့စီးပွားရေးခန်းနာပါရှင်ဒီစီစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာလူမှုရှုခင်းစီစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ Eden Mibe အတွေ့အကြုံအကြောင်းကိုတင်ဆက်ပေးထားပါတယ် Los Angeles မှာလောင်ကျွမ်းခဲ့တဲ့မီးတွေထဲမှာအဆိုးဝါးဆုံးမီးတစ်ခုဖြစ်တဲ့ Eden မီးကိုကိုယ်တိုင်မြင်တွေ့ကြုံခဲ့ရတဲ့ Morovir မြို့ကမန်နီနီရဲ့အတွေ့အကြုံတွေကိုမဆုမြမွန်ကဒီသတင်းမဲ့ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ပြထားတာရှုစားနာဆင်ပါရှင်
အမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မှာအခုနောက်ဆုံးမီးလောင်ကျွမ်းမှုအတိုင်းအတာဟာဒီမယုံနိုင်စရာအံ့ဩစရာဖြစ်ပါတယ်။ဇန်နဝါရီလ9ရက်တုန်းကမီးဆလောင်ချိန်မှာမီးသက်သမားတွေမီးငြိမ်းနိုင်ဖို့ခက်ခဲလာအောင်ကိုလေပြင်းတွေတိုက်ခတ်ခဲ့တာကြောင့်မီးဟာဒီအလျင်အမြန်ကူးဆက်ပြန့်နှံ့ခဲ့ပါတယ်။လော့စ်အန်ဂျလိစ်ခရိုင်ထဲမှာပျက်စီးဆုံးရှုံးမှုအများဆုံးမီးတွေထဲကတစ်ခုကတော့ Eden Fire ဖြစ်ပါတယ်။ဒါကြောင့် Eden မီးနဲ့ဒီ10မိုင်လောက်တာဝေးတဲ့မွန်ရိုဗီယာမြို့မှာနေတဲ့မန်နီနီကိုသူ့ရဲ့မိဘအတွေ့အကြုံကိုမြင်မြန်ထားပါတယ်ရှင်
။ခုကတပတ်ကျော်သွားပြီဆိုတဲ့အခြေအနေကတော့ဒူးရီနေရာကတော့နည်းနည်းဟိုစိတ်ချသွားပြီဆိုတဲ့ position နဲ့မှာတော့သူတို့ကယူထားတာပေါ့။ဒါပေမဲ့တချို့နေရာလေးတွေကိုတော့သူတို့ကဟိုဘယ်လိုပြောမလဲအလတ်ပေးထားတဲ့နေရာတော့ရှိတယ်။ကိုရီနေတဲ့နေရာကတော့လောလောဆယ်တော့စိတ်ချတဲ့ position မှာတော့ရှိပါတယ်။
အခုဒီအမရုဘက်မှာလောင်တဲ့ Eden မီးပေါ့နော်အပါဝင်အခုလောင်နေတဲ့မီးတွေထဲမှာဒီပျက်စီးဆုံးရှုံးမှုကဒီကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာအဆိုးဆုံးဆိုပြီးတော့မှမိသားတပ်ဖွဲ့ကပြောထားတယ်လေဆိုတော့ဒီလောလောဆယ်ပေါ့နော် Eden Fire မှာဟိုမြန်မာတွေပေါ့နော်ဒါမှမဟုတ်လည်းမြန်မာမဟုတ်တဲ့အမမိတ်ဆွေအသီးတွေထဲမှာရောမိဘတွေခံရတဲ့သူတွေရှိလားရှင
်အမပဝင်းကျင်တီးတလောက်ကတော့လောလောဆယ်မှာတော့မရှိဘူးလို့ပဲပြောရမှာပေါ့နော်ကိုမသိတာလားတော့မပြောတတ်ဘူးကိုတီးတလောက်ထဲမှာတော့မပါဘူးပေါ့
ဆိုတော့မိဘနဲ့ပတ်သက်လို့ပေါ့နော်တာဝန်ရှိသူတွေဘက်ကဒီမိဆလောင်တဲ့အချိန်ကနေပြီးတော့အခုမိကိုသူတို့ထိန်းနိုင်တဲ့အမတို့ဘက်မှာပေါ့လေအချိန်ကြီးရောက်တဲ့အထိကိုဒီဟိုအချိန်နဲ့တပြေးညီသတိပေးချက်တွေကိုဘယ်လိုမျိုးလုပ်နေရလဲဆိုတာကိုလည်းပြောပြပါလား
ထုံးစံတိုင်းအမေရိကဆိုတော့သူတို့ကဟိုလေတခုခုအရေးအကြောင်းဆိုဖုန်းမှာ Amber Alert ကိုတော့တစ်ချိန်ဝတီတီတီတီတီတီတီဆိုတာတော့တစ်ချိန်ကုန်တော့ပေးတာပေါ့အဲ့ဒီပထမနှစ်ရက်သုံးရက်ဆိုလုံးဝသူတို့လုံးဝမီးမထိန်းနိုင်ဘူးဆိုလည်းမထိန်းနိုင်တဲ့ position ကိုအကုန်လုံးတည်ညာထားတာပဲလေအမဘက်ကကြတော့ဘယ်လိုလဲဆိုတော့ဒီမီးပေးဖြစ်ပြီးွားရဲ့နောက်ပိုင်းမှာဒီ watch ဟို duty ဆိုတဲ့ app တစ်ခုလေးကို download ဆွဲထားတာပေါ့အဲ့ဒီထဲကနေတော့သူတို့က up to date ပေါ့ up to date ဆိုမှအရင်ကြီး live ချိန်နေတော့မဟုတ်ပေါ့5မိနစ်လောက်တော့နောက်ကျတဲ့ position နဲ့တော့အဲ့ဒီ application နဲ့မှာတော့အကုန်လုံးတော့ဟိုတွေ့နေရတာပေါ့ကွယ်ဘယ်လိုအခြေအနေရှိတယ်ကိုယ့်ရဲ့ position ကဘယ်လိုနေနေရမှာရှိတယ်ဘယ်လိုအခြေအနေဆိုပြေးရမယ်ဆိုတဲ့ဟာလေးရောတော့သူတို့ရေးထားတယ်ပေါ့နော်အဲ့တော့ကိုရီမော်ရိုမီးယားကိုတော့သူတို့ကဘယ်လိုလုပ်ထားလဲဆိုအဲ့ဒီအခြေအနေတော့ reflect အနေနဲ့သတ်မှတ်ပေးထားတာပေါ့ဆိုတော့ reflect ကအောက်မှာကကိုရီးယားမော်ရိုဗီးယား reflect ဆိုပဲနောက်တစ်ဆင့်ပါဖြစ်သွားနိုင်လဲဆိုတော့ be ready ပေါ့နော်နောက်တစ်ဆင့်ဆို be ready ဆိုတော့ပြင်ထားမယ်နောက်တစ်ဆင့်ဆိုတော့ be set နောက်တစ်ခုဆိုတော့ go ပေါ့နော်ဆိုတော့အဲ့ဒီ position မှာဆိုကိုတော့ number 4အဆင့်လောက်မှာပဲဆိုအပေါ်မှာ3ဆင့်တော့ရှိသေးတယ်ဒါပေမဲ့ reflect ဆိုပေမဲ့ကိုကတော့နည်းနည်းစိုးရင်ဟိုပူပန်မှုပဲများလို့လားတော့မသိ be ready position နဲ့တော့ပြင်ထားလိုက်တာပါ
ဒီ Eden Fire မီးအပါဝင်ပေါ့နော်ဒီ California မီးအာ January လ9ရက်နေ့မှာစလောင်တော့အဲ့ဒီနေ့တော့အမရဲ့အတွေ့အကြုံကိုလည်းပြောပြပါလားမီးလောင်တာဘလို့စပြီးတော့တည်လေကိုပဲနေရာမှာရှိနေတယ်ဆိုတော့အတွေ့အကြုံလည်းပြောပြပါရှင
်တကယ်တော့အဲ့ဒီနေရာမီးလောင်နေဆိုပေမဲ့ရာသီဥတုကအဲ့ဒီ9ရက်နဲ့10ရက်မှာ weather ကမနေ့ကဒီ2ရက်ကလေကိုပြင်းပြင်းတိုက်မယ်ဆိုတော့ကြေညာထားတာပေါ့အဲ့တော့ပုံမှန်တိုင်းမဲ့ဒူရီယာမနေ့6နိုင်ခွဲထွက်တယ်အဲထုံးစံတိုင်းရေသွားကူးတယ်ဒါပေမဲ့ရေကူးပြီးထွက်လာ10နိုင်ခွဲမှာအပြင်မှာလေကတော်တော်လေးစပြင်းပြီးတိုက်တော့တိုက်တယ်ပေါ့နော်လေတိုက်တာကပုံမှန်လင်းပြောတော့နည်းနည်းတော့ used to ဖြစ်နေပါပြီဒီမှာလေတိုက်တယ်တော့ဘာလို့ဆိုပုံမှန်ပဲလေတိုက်တယ်ဆိုပြီးတော့ဖြစ်ပြီးမောင်းပြန်တယ်အလုတ်ကိုလည်းပုံမှန်ပဲသွားလိုက်တယ်ဒါပေမဲ့အလုတ်တော့ရောက်တော့လေလေတွေအရန်တိုက်ပြီးတိုက်မဲ့10နိုင်ခွဲလောက်မှာကစပြီးတော့ဘာလီစိတ်မှာကဒီလေတိုက်တာနေစမီးလောင်တဲ့တည်င်းကTV ထဲမှာနေပန်။အော်ပြတယ်ဆိုတော့လေဒါကမာလီဘူးဘက်မှာဆိုကိုရီနဲ့ဝေးတယ်ပေါ့ဆိုပြီးတော့သိပြီးတော့စိုးရင်စိတ်ကမဖြစ်သေးဘူး။ဟိုမီးလောင်နေပေါ့။ဒါပေမဲ့ညနေပိုင်း3နာရီခွဲ4နာရီကို lunch တွေပြီးသွားတဲ့အချိန်မှာကျတော့ပို့ပြီးတော့ဟိုဘယ်လိုပြောမလဲလေတွေကတအားကြီးကိုပြင်းထန်လာတယ်။နောက်ဆုံးဒီ Eden လောင်သွားတဲ့6နာရီခွဲမှာကကို့အလုတ်ထဲကနေလှမ်းမြင်နေရတာလုံးဝမီးတောက်ကြီးကရဲနေတာကို့အလုတ်နဲ့ဆိုအိဟို9မိုင်လောက်ပဲဝေးတာဆိုမီးကြီးကိုလှမ်းမြင်နေရတဲ့အချိန်မှာဓုံးဆိုမီးကလုံးဝပြက်ချသွားပါပေါ့နော်။ Store ထဲမှာကျတော့မီးဆက်တွေနဲ့ပြန်ပြီး run လိုက်ခါကျတော့ကိုကတော့ပုံမှန်အလုတ်ပြန်လုံနေတော့မသိလိုက်ဘူးပေါ့။အပြင်လေကတော့ဟိုပေါ့တိုက်နေတာပေါ့လေကအကြီးတိုက်တာဘလို့ပူတိသွားလဲဆိုတော့မီးပြတ်သွားတဲ့အချိန်မှာဒီ exit door က sensor ကအလုံးမလုံတော့ဘူးအလုံးမလုံတော့တဲ့အခါကျမီးစက်နဲ့လည်းမလုံတော့လူတစ်ယောက်ကနေပြီးတော့ customer တစ်ယောက်ထွက်မယ်ဆိုတခါဖွင့်တခါအဲ့ဒီဖွင့်လိုက်တဲ့တစ်ချက်တိုင်းတစ်ချက်တိုင်းမှာလေတွေကအထက်ကိုအရန်ကြီးကိုတိုးပြီးတော့ဝင်လာမှဟိုကြောက်စရာကြီးလိုမျိုးဖြစ်တာအဲ့ဒီအချိန်မှာပဲအပြုံလှမ်းမြောက်ကြည့်လိုက်တဲ့အချိန်မှာမီးကလည်းရဲတွတ်နေတာပေါ့ ဆိုတော့လူတွေကလည်းအယံဝဲတာဘာလို့ဒီလူတွေကလည်းလို့တလောက်ဟိုလေတွေတိုက်တာလာတယ်ဘယ်ဟုတ်မလဲသူတို့ကသူတို့နေတဲ့နေရာမှာအကုန်လုံးမီးတွေကပြတ်ကုန်တော့သူတို့ကမီးပစ္စည်းတွေပြေးဝဲကြတာလေဟိုဂျန်နရေတာတွေဝဲမဲဟိုတခဲတွေဝဲမဲမီးစက်တွေကိုကရောင်းနေရောင်းနေအဲ့ချိန်တော့မသိဘူးဇောနေတော့အဲ့ကိုတကယ်ရှင်းနိုင်ခွဲပြန်မဲ့အချိန်ကြတော့ကိုကမပြန်ရဲတော့ဘူးဘာဖြစ်လို့မပြန်ရဲဆိုအပြင်မှာလေတွေအယံတိုက်နေတဲ့အပြင်မှာမောင်းမဲနေတာပဲဘာမီးမှလည်းမရှိဘူးတခါမှလည်းအဲ့ဒီလောက်လေးတွေတိုက်တဲ့ကြားထဲမှာဟိုကမ်းမမောင်းဘူးကွယ်အဲ့မဲ့ကိုကပြန်ရမယ်ဆိုတဲ့ခါကျတော့ဖြည်းဖြည်းချင်းမောင်းတာပေါ့ဖြည်းဖြည်းချင်းမောင်းတဲ့ခါလေးတိုးတာမှအရန်တိုးတဲ့ဟာကိုကိုကမရှေ့မရောက်ဘူးလို့ခံစားရတာပေါ့နော်ဟိုလမ်းမှာလည်းပွက်စီတွေကကျဲနေတာဆိုတော့ခုနကတော့တိုက်ထားတဲ့ဟာနဲ့ဟိုတက်ပင်ကြတာနဲ့ဟိုပစ္စည်းတွေကလမ်းပေါ်ရောက်တော့ကိုယ့်ဘက်ရှောင်ရင်းရှောင်ရင်းနဲ့အပုံမှန်ကတော့အိမ်ကိုပြန်လို့ရှိရင်15မိနစ်လောက်ပဲကြာတယ်။ဒါပေမဲ့လည်းဟိုလမ်းမှာအဲ့ဒီပလဲတစ်ခုကိုရှောင်လိုက်တဲ့အချိန်မှာပြန်ထွက်တဲ့အချိန်မှာ GPS ပျောက်သွားတဲ့အတွက်ဟိုကိုယ့်ပတ်ပြီးတော့သွားရလိုက်တဲ့အတွက်အဲနိုင်ရွက်လောက်တော့ကြာသွားတယ်ပေါ့။တစ်ခုမတိလိုက်တာကကိုဒီနားမလဲတာလည်းဖြစ်မှာပေါ့နော်။ကိုက Apple Map ကိုသုံးတဲ့အခါကျသမီးကပြော Apple Map ကိုသုံးရင်ဒီလိုပျောက်ရင်နဲ့ဟို GPS Map ကိုလည်း download ဆွဲထားရင်နဲ့လမ်းမပျောက်ဘူးပေါ့အမေရေဆိုတော့ဟဲကိုရီးယားအဲ့ဒါလည်းမတိလိုက်ဘူးပေါ့နော်။ဒီလို internet တွေလုံးဝမရတော့တဲ့အချိန်ကြာလို့ရှိရင်ဒီ GPS offline နဲ့တုံးလို့ရမယ်ဆိုတော့ recently အခုမှသိသွားတာပေါ့ဒါလေးကိုလည်းထည့်ပြောချင်ပုံမှန်ဆိုအင်တာနက်ရနေကွာအကုန်လုံးကရနေတာပဲလေ
အခုလက်ရှိပေါ့နော်ဒီမိဘတန်ခံရသူတွေကိုဟို American ပြည်ထောင်စုအစိုးရကိုယ်တိုင်ရလဲအကူအညီပေးနေတယ်လို့မျိုးဒီဖြီသူတွေအချင်းချင်းကလည်းတော်တော်လေးပြန်ပြီးအကူအညီလုပ်နေတာတွေမြင်ရပါတယ်ဆိုတော့ကုညီကေဇယ်ရေးပိုင်းနဲ့ပတ်သက်လို့ရောဒီ Los Angeles မှာနေတဲ့ဒေသခံတယောက်အနေနဲ့အားရမှုရှိတာအဲ့ဒါကိုရောဘယ်လိုမျိုးပြောချင်ပါလဲရှင့်
အားရမှုရှိတယ်ပေါ့သူတို့ကစပြီးဖြစ်တာနဲ့ကိုကဒီသူကိုကယ်ဆယ်ရေးအဖွဲ့တွေကတတ်နိုင်တဲ့လောက်တည်နေအကုန်လုံးကိုလုပ်နေကြတာလေတခြားမပြောနဲ့ကိုတွေသွားတဲ့ DYMC club ဆိုလို့ရှိရင်လည်းသူတို့ကအဲ့ဒီမှာကိုဟိုရေးထားတာပေါ့ member တွေဘက်ကလည်းတတ်နိုင်တဲ့လောက်လှူကျင်တဲ့လူတွေပါသူတို့ကလည်း organize လုပ်ပြီးလို့ရှိရင်အဲ့ဒီဟိုကယ်ဆယ်ရေး center နေရာတွေကိုသူတို့ကရောက်အောင်အကုန်လုံးပို့ပေးတယ်ပေါ့နော် TV တွေထဲမှာလည်းဟိုမြင်ရတာကတော့အကုန်လုံးကတော့ဟိုဟိုရရရရနဲ့ပဲဟိုကုညီဖို့အသင့်ဆိုတဲ့လူတွေအများကြီးပါပဲ
Los Angeles ခရိုင်ထဲက Eden Me နဲ့တိတ်မဝေးတဲ့ Monrovia မြို့မှာနေတဲ့မန်နီနေပါရှင် Los Angeles မှာဒီရက်ရှည်မီးလောင်ကျွမ်းမှုကြောင့်ဘလောက်ပမာဏပျက်စီးဆုံးရှုံးနေဆိုတာကိုအတိအကျတွက်ဆနိုင်မှုအတွက်ကလားနေချေအချိန်ကြာနိုင်တယ်လို့တာဝန်ရှိသူတွေကပြောထားပါတယ်ရှင်ကျွန်မအစမြတ်ပေါ်မှာ
ဒါကတော့ American ပြည်ထောင်စု Los Angeles မှာလောင်ကျွမ်းခဲ့တဲ့မီးတွေထဲမှာအဆိုးဝါးဆုံးမီးဖြစ်တဲ့ Eden Me ကိုကိုယ်တိုင်မျက်မြင်ကြုံတွေ့ခဲ့ရတဲ့မနီနီရဲ့အတွေ့အကြုံတွေကိုမဆုမျက်မွန်ကဒီသတင်းမဲ့ရဲ့လူမှုရှုခင်းအစီအစဉ်မှာဆက်သွယ်မေးမြန်းပြီးတော့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကဘာကျော်ပေါ့အဆိုတော် Taylor Swift ကတရုတ်ပြည်ရှန်ဟိုင်းမြို့မှာဖျော်ဖြေဖို့အတွက်ဆွေးနွေးနေပါတယ်။ BTS အဖွဲ့က J-Hope ကတော့တကူတော့ဖျော်ဖြေထွက်မှာဖြစ်ပါတယ်။ဒီလိုမျိုးနိုင်ငံတကာကထင်ပေါ်ကျော်ကြားသူတွေနဲ့နုပညာလောကကသတင်းတိုတိုထွားထွားလေးတွေကိုစူးစီးပြီးတော့ဒီသတင်းမဲ့ရဲ့တက်တက်နေအောင်သတင်းလွှာအစီအစဉ်မှာမရေးသနာကျော်တင်ဆက်ထားတာရှူစားနာဆင်ပါရှင်။
ကမ္ဘာကျော် pop အဆိုတော်ဖြစ်တဲ့ Taylor Swift ကတရုတ်နိုင်ငံရဲ့စီးပွားရေးမြို့တော်ဖြစ်တဲ့ရှန်ဟိုင်းမြို့မှာဖျော်ဖြေပွဲလုပ်ဖို့ဖြစ်နိုင်မဖြစ်နိုင်အလားအလာနဲ့ပတ်သက်ပြီးတော့ Taylor Swift ရဲ့ကိုယ်စားလှယ်အဖွဲ့နဲ့ဒီမြို့အာဏာပိုင်တွေကနဦးဆွေးနွေးမှုတွေပြုလုပ်ခဲ့တယ်လို့တရုတ်သတင်းဌာန The Paper ကဇန်နဝါရီလ14ရက်နေ့မှာရေးသားဖော်ပြပါတယ်။ Taylor Swift ရဲ့ Eras ကမ္ဘာလှည့်ဖျော်ဖြေပွဲကမနစ်ကပြီးဆုံးသွားခဲ့ပြီးတော့ဝင်ငွေဒေါ်လာ1ဘီလီယံကျော်ရရှိတဲ့ပထမအဆုံးဖျော်ဖြေပွဲဖြစ်ပါတယ်။ဒီဖြော်ပြပွဲတွေကအမေရိကန်ဥရောပနဲ့အာရှနိုင်ငံတွေမှာစီးပွားရေးအကျိုးအမြတ်အများကြီးရရှိခဲ့တဲ့ပွဲတွေလည်းဖြစ်ပါတယ်။ဒါပေမဲ့ Taylor Swift ကသူ့ရဲ့ပရိသတ်တွေအများကြီးရှိထားတဲ့တရုတ်နိုင်ငံမှာမဖြော်ပြရသေးပါဘူး။ရှန်ဟိုင်းယဉ်ကျေးမှုနဲ့ခီးသွွားလုပ်ငန်းဌာနဒုတိယညွှန်ကြားရေးမှူးဇန်ချီကသူ့မျိုးတော်မှာ Taylor Swift အဖွဲ့နဲ့တွေ့ဆုံခဲ့လို့သတင်းဌာနကပြောပါတယ်။နောက်ဆုံးဖြော်ပြပွဲလုပ်ဖြစ်မလားဆိုတာကတော့ဈေးကွက်အခြေအနေနဲ့ရှန်ဟိုင်းမြို့ရဲ့ဆွဲဆောင်မှုပေါ်မှာမူတည်ပါလိမ့်မယ်။အမေဒီနေ့ထမဖြစ်နိုင်တဲ့အလားအလာရှိတယ်လို့အကောင်းမြင်ပါတယ်ဆိုပြီးတော့ဒီနိုင်ငံရေးပွဲတစ်ခုမှာပြောသွားခဲ့ပါတယ်။ Taylor Swift ရဲ့ပြန်ကြားရေးတာဝန်ခံကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှတ်ချက်တောင်းတော့ဘာမှတုံ့ပြန်တာမရှိပါဘူး။ဘွားကျော် Korea Pop အဖွဲ့ BTS ကအဖွဲ့ဝင် J-Hope ကသူ့ရဲ့ပထမဆုံးတကူတော့ဖျော်ဖြေပွဲခီးစဉ်တစ်ခုထွက်ဖို့ရှိရလို့ဇန်နဝါရီလ10ရက်နေ့ကပဲကြေညာသွားပါတယ်။အသက်30ရှိဖြစ်တဲ့အဆိုတော် J-Hope ကဖျော်ဖြေပွဲရက်ပါတဲ့ poster ပုံကို Instagram လူမှုကွန်ရက်စာမျက်နှာမှာတင်ပြီးတော့နောက်ဆုံးတော့ J-Hope က Hope on the Stage ဖျော်ဖြေရေးခီးထွက်နိုင်ပြီလို့ရေးထားပါတယ်။သူပါတဲ့ BTS K-pop အဖွဲ့က Grammy ကီတာအဆုတွေနာမည်ဆင်းတင်သွင်းခံရတဲ့တခုလေးသောကိုရီးယားပေါ့ပအဖွဲ့ဖြစ်ပြီးတော့ Coldplay နဲ့ပူးပေါင်းတည်ဆူထားတဲ့ My Universe အပါအဝင် Dynamite, Butter လို့တခြင်းတွေနဲ့ American Billboard Hot 100 Single လူကြိုက်အများဆုံးတခြင်းစီမှာနံပါတ်1နေရာကိုရယူနိုင်ခဲ့တာဖြစ်ပါတယ်တောင်ကိုရီးယားရဲ့မဖြစ်မနေစစ်မှုထမ်းဆောင်ရတဲ့တာဝန်ရ BTS အဖွဲ့ဝင်တွေလည်းမဖြစ်မနေစစ်မှုထမ်းရပြီးတော့2024ဇွန်လမှာတော့ BTS ရဲ့အသက်အကြီးဆုံးအဖွဲ့ဝင်ဂျင်ကစစ်မှုထမ်းပြီးသွားခဲ့ပြီးတော့သူ့ရဲ့နောက်ပိုင်း J-Hope ကသူတို့အဖွဲ့9ယောက်မြောက်ထဲမှာဒုတိယမြောက်စစ်မှုထမ်းပြီးစီးသွားခဲ့တာပါ Hope on the stage ပျော်ပြပွဲခီးစဉ်ကိုတော့တောင်ကိုရီးယားနိုင်ငံဆိုးမျိုး KSBO ဒုံးမှာ February 28ရက်နေ့ကနေစတင်ပြီးတော့3ရက်တိုင်းပျော်ပြသွားမှာဖြစ်ပြီးတော့American ပြည်အောင်စု Thai, Singapore, Japan, Philippines နဲ့တရုတ်နိုင်ငံတွေမှာလည်းဆက်ပြီးတော့ဖျော်ဖြေပေးသွားမှာဖြစ်ပါတယ်။ American Hollywood ကရုပ်ရှင်မင်းသားလည်းဖြစ်ရုပ်ရှင်ထုတ်လုပ်သူလည်းဖြစ်တဲ့ Kevin Costner စနေနေ့ဇန်နဝါရီလ18ရက်နေ့မှာပဲအသက်80ပြည့်သွားခဲ့ပါတယ်။ California ပြည်နယ်မှာမွေးဖွားခဲ့တဲ့ဒီ Hollywood နာမည်ကြီးရုပ်ရှင်မင်းသားက1990ပြည့်နှစ်က Oscar ဆုရခဲ့တဲ့ Dancing with Wolvesရုပ်ရှင်ကစပြီးတော့အနောက်တိုင်းဇာကာရီမှာအဓိကတရုတ်ဆောင်ဖြစ်နေထင်ရှားခဲ့သလိုတလောတော့ကလည်းရာသီ5ခုကြာအောင်မြင်ခဲ့တဲ့ Yellowstone ရုပ်သံဇာတ်လမ်းတွေနဲ့ပါပို့ပြီးတော့နာမည်ကျော်ခဲ့တာပါ2024ခုနှစ်မေလမှာကဲရုပ်ရှင်ပွဲတော်မှာပြင်သစ်နိုင်ငံရဲ့အမြင့်ဆုံးဂုဏ်သုဆောင်ပွဲတစ်ခုဖြစ်တဲ့အမှုပညာနဲ့စာပေဆိုင်ရာဆုတစိတ်ကိုချီးမြှင့်ခံခဲ့ရပါတယ်ပြင်သစ်ယဉ်ကျေးမှုဝန်ကြီး Rachita Didi ကအနုပညာနဲ့စာပေကဏ္ဍမှာထူးခြားထင်ရှားတဲ့ပါဝင်ပံ့ပိုးမှုတွေအတွက်ပေးရတဲ့ဂုဏ်သုဆောင်ဆုတစိတ်ဖြစ်ပါတယ်။ Kevin Costner ပါဝင်တရုတ်ဆောင်တဲ့ Western ရုပ်ရှင်ကားတဲ့ Horizon and American Star ကပထမပိုင်းကိုကမ်းပွဲတော်မှာပြသခဲ့တာပါ။လေးပိုင်းစက်တိုက်ရဲ့ကုမဲဒီရုပ်ရှင်ကားကို Kevin Costner ကသူ့ရဲ့ကိုယ်ပိုင်ဝင်ငွေတစိတ်တစ်ပိုင်းနဲ့ရိုက်ကူးခဲ့ပြီးတော့1800ပြည့်နှစ်နောက်ပိုင်း American အနောက်ပိုင်းကိုချဲ့တွင်မှုကြိုးစားတဲ့အခြေစနေထိုင်သူတွေကြုံတွေ့ရတဲ့စိန်ခေါ်မှုတွေကိုစတင်တည်ရိုက်ထားပါရင်မင်းသား Kevin Costner နဲ့ဇနီးဖြစ်သူ Christine Bongana တို့ဟာ2024ခုနှစ်မှာတော့19နှစ်ကြာပေါင်းသင်းနေထိုင်ခဲ့တာကိုကြွားရှင်းပြသခဲ့ပါတယ်။သူတို့မှာတားနှစ်ယောက်နဲ့သမီးတစ်ယောက်ရှိပြီးတော့ Kevin Costner မှာတော့အရင်အိမ်တောင်တွေကနေပြီးတော့ကလေး၄ယောက်နောက်ထပ်ရှိပါတယ်ရှင
်။မယေတနာကျော်အစီအစဉ်တင်ဆက်ပေးခဲ့တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။သောရရှင်နေအနေနဲ့ကျမတို့ VOE မြန်မာပိုင်းကနေထုတ်လင်းပေးခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်ကျမတို့ရဲ့ email လိပ်စာ bamis@voenews.com ကိုတိုက်ရိုက်ဆက်သွယ်မေးမြန်းနိုင်ပါတယ်ရှင်။အခုမကြခင်မှာတော့အစီအစဉ်တွေအဆုံးသတ်တော်မှာမို့ကြံနေသေးတဲ့အချိန်မှာမက်ခင်လေးကနောက်ဆုံးရသတင်းချင်းချုပ်ကိုတလှည့်ပြောပြပေးပါအောင်ရှင်။
မေဂန်သမ္မတတစ်ဖြစ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့ဝါရှင်တန် DC မြို့တော်မှာကျန်းသစ္စာကျင်းဆိုတော့မှာဖြစ်ပါတယ်။ဒါဆိုအမေရိကန်နိုင်ငံမှာ1890ပြည့်နှစ်လွန်နောက်ပိုင်းတပ်တန်းနှစ်ကြိမ်ဇက်တိုက်မှုပဲနောက်တစ်ကြိမ်သမ္မတတပ်တန်းထမ်းဆောင်ရမယ်ပထမဆုံးသမ္မတအဖြစ်နဲ့သမိုင်းဝင်မှတ်တမ်းဝင်သွားမှာလည်းဖြစ်ပါတယ်။သမ္မတတပ်တန်းတစ်ကြိမ်တာဝန်ယူပြီးအနိုင်ယူမယ်။အသက်82နှစ်အရွယ်သမ္မတဂျိုးဘိုင်နန်နေရာမှာဆက်ခံဖို့အသက်88နှစ်အရွယ်ရွေးကောက်ခံသမ္မတထရမ့်ကျန်းသစ္စာကျင်းဆိုတဲ့အခမ်းအနားကိုတော့တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေရုပ်မြင်သံကြားကနေကြည့်ရှုကြလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။တစ်ဖက်မှာလည်းအမေရိကန်သမ္မတဂျိုးဘိုင်နန်ဟာသမ္မတတပ်တန်းကုံဆုံးဖို့နိုင်ပိုင်းလိုမှာပဲသမ္မတသစ်ဖြစ်လာမဲ့ဒေါ်နယ်ထရမ့်ကလက်တုံပြန်အရေးယူနိုင်ခြင်းရှိတဲ့သူတချို့ကိုအပြစ်ဒဏ်ကနေလွတ်ငြိမ်းခွင့်ဒီကနေ့ပဲကြေညာလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆေးပေးမှုအရကိုကန်တပ်ဖွဲ့ MNDAA နဲ့စစ်ကောင်စီကြားတရားဝင်အပြစ်ခတ်ရစေးရရှိသွားပြီဖြစ်ကြောင်းတရုတ်နိုင်ငံကဒီကနေ့ပဲကြေညာလိုက်ပါတယ်။ဇန်နဝါရီလကစပြီးတော့ငြိမ်းချမ်းရေးအတွက်ယူနန်ပြည်နယ်ကုမင်းမြို့မှာတရုတ်နိုင်ငံကဂျာဝင်စစ်ဆေးပေးနေရာကနေအပြစ်ခတ်ရစေးဖို့နှစ်ဖက်သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပြီးတော့ဇန်နဝါရီလ18ရက်စနေနေ့မှာစတင်အသက်ဝင်ခဲ့ကြောင်းနဲ့နှစ်ဖက်အပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေချက်ချင်းရပ်ဆိုင်းလိုက်ပြီးဖြစ်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကဘေကျင်းမြို့တော်နိုင်ငံသားရေးဝန်ကြီးဌာနမှာကျင်းပတဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်မြန်မာစစ်ဘုတ်ချုပ်တွေကိုအာဆီယံထိပ်သီးအစည်းအဝေးတွေမှာတက်ရောက်ခွင့်မပေးဘဲနဲ့ဆက်လက်တားမြစ်ဖို့အတွက်အာဆီယံအဖွဲ့ကြီးကဆုံးဖြတ်လိုက်တဲ့အကြောင်းအာဆီယံအလှည့်ကြောင်းဥက္ကဋ္ဌမလေးရှားနိုင်ငံကဒီကနေ့ပြောဆိုတာကို Reuters သတင်းမှာဖော်ပြထားပါတယ်။မလေးရှားနိုင်ငံလန်ကာဝီကျွန်းမှာဒီနှစ်ထဲပထမဆုံးအကြိမ်ဖြစ်ကျင်းပတဲ့အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့သတင်းပတ်ကုံတီးတန့်အစည်းအဝေးမှာမြန်မာနိုင်ငံအရေးကိုဆုံးဖြတ်ခဲ့တာပါ။မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတိုးတက်မှုမရှိတဲ့အတွက်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနှစ်တွေမှာကျင်းပတဲ့ဒေသရင်းထိပ်သီးအစည်းအဝေးတွေမှာစစ်ကောင်းဆောင်တွေကြားနိုင်ငံရေးရကိုစားမပြုတဲ့သူကိုပဲတက်ရောက်ခွင့်ပေးဖို့အာဆီယံကအဆုံးဖြတ်ခဲ့တာဖြစ်ပါရဲ့ရှင်
တနင်္လာညရဲ့နောက်ဆုံးရသတင်းကြေညာကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Bill Andrade နဲ့ Robert Bass ဖြစ်ပါတယ်။ကျွန်မကဆုမွန်ပါ။ဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တနင်္လာညချမ်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှဘေးပရာဝေးကွာလို့လူရဲဆန္ဒတွေပြေကြပါသည်ရှင်။
This program has come to you from